Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဇူလိုင်လ16ရက်နေ့ကနေမနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေထုတ်လည်ပေးနေပါတယ် VOA website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်နေပါတယ်ကျွန်တော်တမောင်သားမှာ
2024သမရယူကောက်ပွဲအတွက် Republican Party ရဲ့သမရကိုယ်စားလောင်းဖြစ်တဲ့ Donald Trump ကိုပါတီညီလာခံကတရားဝင်ရွေးချယ်လိုက်ပါတယ်Republican Party ညီလာခံမှာပဲသူနဲ့အတူရှင်ပြိုင်မဲ့ဒုတိယသမ္မတလောင်းဖြစ်တဲ့ Ohio ပြည်နယ်ထက်လွတ်တော်မှတ် JD Vance ကိုရွေးချယ်လိုက်ပါတယ်။မြန်မာစစ်ကောင်စီဟာဒုက္ခသည်စခန်းတွေနဲ့နေရာဆွန့်ခွာဒုက္ခသည်တွေကိုလူသားတိုင်းဖြစ်တဲ့အုံပြုနေတယ်ဆိုပြီးတော့ American ဘက်ကဆွဆွဲပစ်တင်ပါတယ
်။သတင်းတွေပြီးမှတော့ Trump ပေါ်လှုပ်ကြံမှုတွေနဲ့ American နိုင်ငံရေးနဲ့အခြားသတင်းဆောင်ပါတွေကိုလည်းနှาศင်ကြရမှာပါ။ရောင်းတိုင်းဖြစ်မှာဝမ်းပြောက်ဝမ်းလျှော်ရောကဆက်ဖြစ်နေပါတယ်။ကရင်ကစစ်ရှောင်စခန်းတွေမှာတုတ်ကွေးလိုအဖျားနာတွေဖြစ်နေပါတယ်။ယူကရိန်းမှာလည်းမိပြတဲ့ပြဿနာကိုရင်ဆိုင်နေရပါတယ်။အဆရှိတဲ့သတင်းဆောင်ပါတွေကိုကြကြရမှာပါ။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူး၊စီးပွားရေး၊လူမှုရှုခင်းတို့ကိုရှုစားရမှာဖြစ်ပါတယ်။အခုတော့ထိတ်တားရောက်သတင်းတွေကိုနန်းတော်ကတင်ပြပါအောင်မယ
်။2024သမ္မတရွေးကောက်ပွဲအတွက် Republican Party ရဲ့သမ္မတကိုယ်စားလှယ်အဖြစ် Donald Trump ကိုပါတီညီလာခံကရွေးချယ်လိုက်ပါတယ်။မော်ရိုကီမှာကျင်းပတဲ့ Republican Party ညီလာခံမှာပဲသူနဲ့အတူရှင်ပြန်တဲ့သူ့သမ္မတလောင်းအဖြစ် Ohio ပြည်နယ်အထက်လွှတ်တော်အမ JD Vance ကိုရွေးချယ်လိုက်ပါတယ်။ Hillbilly Elegy ဆိုတဲ့စာအုပ်အယောင်ရဆုံးစာအုပ်ရေးသားထုတ်ဝေမှုကြောင့်နိုင်ငံတော်ထင်ရှားလာတဲ့အသက်39နှစ်အရွယ် Vance ဟာ2016သမ္မတရွေးကောက်ပွဲမှာ Donald Trump ကိုဆန့်ကျင်ကန့်ကွက်ခဲ့သူတူလည်းဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတတာဝန်ထမ်းဆောင်တဲ့အခါမှာတော့ Trump ရဲ့ဆောင်ဝါချက်တွေကြောင့်သူ့ရဲ့အမြင်တွေပြောင်းလဲသွားခဲ့တယ်လို့ Vance ကပြောပါတယ်။သူရဲ့ပြောင်းလဲလာတဲ့အမြင်ကြောင့်ပဲ2022ခုနှစ်ကအချက်လွတ်တော်အမှန်တရားအတွက်ရှင်ပြိုင်တဲ့အခါမှာ Trump ရဲ့ထောက်ခံမှုကိုရခဲ့တာဖြစ်ပါတယ်။ Vance အခုတော့ Trump ရဲ့တစ္ဆာခံတဦးဖြစ်ပြီးတော့2020သမ္မတရွေးကောက်ပွဲရလဒ်တွေကိုရော Trump ရင်ဆိုင်နေရတဲ့ရာဇဝတ်မှုဆွဲချက်တွေရဲ့တရားဝင်မှုအပေါ်မှာပါမင်းခွန်းထုတ်နေသူတဦးလည်းဖြစ်ပါတယ်။American သမ္မတဟောင်းဒိုနယ်ထရမ့်ရင်ဆိုင်နေရတဲ့နိုင်ငံတော်လုံခြုံရေးလျှို့ဝှက်မှတ်တမ်းတွေကိုပြန်မအပ်တဲ့ဆွဲချက်တွေကိုဖက်ဒရယ်တရားသူကြီးတူကတနင်္လာနေ့မှာပယ်ဖျက်လိုက်ပါတယ်။ထရမ့်ကိုဆွဲချက်တင်ထားတဲ့အထူးစုံစမ်းစစ်ဆေးရေးမှူး Jack Smith ကိုတရားရေးဌာနကတရားမဝင်တာဝန်ပေးခန့်အပ်ထားတာဖြစ်တဲ့ဆိုတော့ထရမ့်ရဲ့ရှေ့နေရရဲ့ပြောဆိုချက်ကို Florida ပြည်နယ်ခရိုင်တရားသူကြီးအိုင်လင်းကနွန်ကလက်ခံသဘောတူလိုက်တာဖြစ်ပါတယ်။ဆွဲဆိုချက်တွေပယ်ဖျက်ပေးဖို့ Trump အဖွဲ့ရဲ့အကြိုးပွမ်းချက်ကိုအထူးစုံစမ်းစစ်ဆေးရင်းမှု Jack Smith ရဲ့အဖွဲ့ဖက်ကအပြင်းထန်ဆန့်ကျင်ခဲ့ကြတာပါ။သမ္မတဟောင်း Trump ကတော့သူရင်ဆိုင်နေရတဲ့တခြားဆွဲဆိုချက်တွေကိုလည်းပယ်ဖျက်ပြင်းထန်တယ်လို့ပြောပါတယ်။သမ္မတဟောင်း Trump ဟာ2023ခုနှစ်သမ္မတတာဝန်ပြီးဆုံးပြီးတဲ့နောက်ပိုင်း Florida ပြည်နယ်ကသူ့ရဲ့မာလာဂိုဆိုင်အိမ်မှာအမျိုးသားနိုင်ငံတော်လုံခြုံရေးလျှို့ဝှက်မှတ်တမ်းတွေကိုတရားဝင်တိုးလောင်းသိမ်းဆည်းထားပြီးတော့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI ကပြန်လည်ရယူဖို့ကြိုးပမ်းချက်ကိုလည်းဟန်တာဖို့ကြိုးပမ်းခဲ့တဲ့ဆိုရဲဆွဲချက်တင်နေရင်ဆိုင်နေရတာပါတရားသူကြီးရဲ့အခုအဆုံးဖြတ်ချက်ကိုအယူခံဝင်လို့လည်းရတယ်လို့အထက်တရားရုံးကပယ်ချတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်မြန်မာစစ်ကောင်စီဟာပြည်တွင်းစစ်ရှောင်ဒုက္ခသည်စခန်းတွေကိုထိန်းချုပ်ပြီးတော့ဒုက္ခသည်တွေကိုလူသားတိုင်းတွေလို့အသုံးချနေတယ်လို့အမေရိကန်နိုင်ငံကပြောပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်လက်ထောက်တန်အမတ်ကြီးရောဘတ်ဂူဒ်ကကုလသမဂ္ဂမှာတနင်္လာနေ့ကအဲ့ဒီလိုဆွဆွဲပြောဆိုခဲ့တာပါကလေးတွေကိုလည်းစစ်ကောင်စီကအထင်အကျပ်တသားဆူဆောင်းနေတယ်ဆိုတော့ခိုင်မာတဲ့သတင်းတွေရထားတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာလူမျိုးရေးတင်းမာမှုတွေပေါ်ပေါက်လာနိုင်ပြီးတော့လူသားချင်းစာနာထောက်ထားမှုအခြေအနေတွေပုံမဆိုးဝါးလာနိုင်ခြင်းရှိနေတယ်လို့လည်းတန်အမတ်ကြီးဝူဒ်ကပြောဆိုသွားပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအစိုးရချက်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း30ရို့ရဲ့နိုင်ငံဆောင်ပူရဲထုတ်ပြန်ချက်မှာဥရောပသမဂ္ဂနိုင်ငံကအများစုပါဝင်ခဲ့ကြတာပါမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေနဲ့ပဋိပက္ခတွေပုံမဆိုးဝါးလာနေပြီးတော့နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေချိုးဖောက်ခံနေရတဲ့ဆိုတော့ခိုင်မာတဲ့သတင်းတွေကြောင့်အလွန်ဆိုရင်မိကြောင်းဒီကြေညာချက်မှာတင်ပြထားပါတယ်ရိန်ဂျာအများစုပါဝင်တဲ့ရခိုင်ပြည်နယ်ရင်းကရွှေ့ပြောင်းနေကြတဲ့ပြည်တွင်း IDP တွေကိုစစ်ကောင်စီကလူသားတိုင်း င်းတွေလို့သတင်းအသုံးပြုနေတဲ့ဆိုတဲ့သတင်းတွေရရှိတယ်လို့လည်းတီချညာချက်မှာဖော်ပြထားပါတယ်။စစ်ပြေဒုက္ခသည်စခန်းအတွင်အနီးမေမြုပ်အမိုင်းတွေချထားပြီးတော့ဒုက္ခသည်စခန်းကိုစစ်အခြေဆိုင်စခန်းတွေလို့အသုံးပြုဖို့လုပ်နေတဲ့ဆိုတဲ့သတင်းတွေကြောင့်လည်းအလွန်အမင်းစိုးရိမ်မိကြောင်းလည်းပြောထားပါတယ်။အရှက်သားတွေနဲ့အရက်ဖက်နေရာတွေကိုလေကြောင်းကနေတရားလှည့်လို့ဘုံကျဲချနေတာကြောင့်လူနေအိမ်တွေမီးပေးသင့်ရတာလူမှုဝန်ထမ်းတွေနဲ့အရှက်ဖက်အဆောက်အုံတွေတိုက်ခိုက်ခံရတာအပြင်လူသားချင်းစာနာမှုအကူအညီတွေကိုစစ်ကောင်စီကကန့်သတ်နေတာတွေကိုလက်ခံနိုင်စရာမရှိတဲ့လို့ရတွေဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။အထူးသဖြင့်မြန်မာစစ်တပ်နဲ့ပတ်ဝန်းပတ်သက်နေသူအားလုံးအကြမ်းဖက်မှုကြာစင်းစေရင်းနဲ့နိုင်ငံတကာလူအခွင့်အရေးကိုလေးစားလိုက်နာဖို့ပြည်သူတွေကိုကာကွယ်ဖို့လည်းကြေညာချက်မှာတိုက်တွန်းတောင်းဆိုထားပါတယ်။စစ်အာဏာသိမ်းတဲ့မြန်မာနိုင်ငံတွေမှာလက်နက်ကိုင်ပုံကံမှုတွေကြောင့်တနင်္ဂနွေလုံးနေရအတော်များများတိုက်ပွဲတွေရှိနေပြီးတော့အာဏာသိမ်းစစ်ကောင်စီဘက်ကလေးချောင်းတိုက်ခိုက်မှုကိုအဓိကအားပြုနေရပါတယ်။စစ်ကောင်စီဘက်ကအရဖက်စစ်ဖက်မခွဲဘဲနဲ့လေးချောင်းတိုက်ခိုက်မှုတွေကိုလက်နက်ကြီးတိုက်ခိုက်မှုတွေလုပ်နေတယ်လို့လူ့အခွင့်အရေးအဖွဲ့တွေကလည်းဝေဖန်ထားကြပါတယ်။
မြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီတွင်ထုတ်ပြနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါလေ။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဓမ္မဖို့ Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါလေ။ဒါ့အပြင် View မြန်မာဝိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လည်ပြနေပါလေ
။ VOA မြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါရယ်။ဥရောပသမဂ္ဂ EU ကဣသရေလူပုဂ္ဂိုလ်9ဦးနဲ့အဖွဲ့အစည်း3ခုကိုတင်းနှံလာနေမှာပိတ်ဆို့တန်းခတ်လိုက်ပါတယ်။ဂျော်ဒန်မြစ်အနောက်ဘက်ကနေ East Jerusalem နဲ့ Palestine သားတို့ရဲ့လူခွင့်အရေးတွေကိုစနစ်တကျနဲ့ချိုးဖောက်ခဲ့တဲ့လုပ်ရတွေအတွက်တာဝန်ရှိသူတွေကိုအရေးယူလိုက်တာပါ။အဲ့ဒီအချိန်မှာဂါဇာကမ်းမြောင်ဒေသထဲကိုစာနာရိတ်ခါရင်းနဲ့လောင်စာဆီဆရိုက်လူသားချင်းစာနာမှုအကူအညီပါရင်းနှန်းတွေမဝင်နိုင်အောင်လို့ပုံမှန်ဟန်တာတဲ့ Safe9 အဖွဲ့လည်းပါဝင်ပါတယ်။ဣသရေလထိန်းချုပ်ထားတဲ့ဂျော်ဒန်မြစ်အနောက်ဘက်ကမှာလူမျိုးရေးတပ်ဖွဲ့တစ်ခုကိုတရားဝင်ဖွဲ့စည်းထူထောင်သူအဖြစ် EU ကပြောဆိုထားတဲ့ Access Chamane နဲ့ Lahava အဖွဲ့ကောင်းဆောင် Benzion Gostein တို့လည်းပါဝင်ပါတယ်။သူတို့နှစ်ဦးစလုံးနဲ့ Safe9 ကို American ပြည်ထောင်စုကလည်းပိတ်ဆို့တန်းခတ်ထားတာပါ။တန်းခတ်ပိတ်ဆို့မှုချမှတ်ခံရသူတွေဘက်ကမတ်ချက်စကားတွေတော့ချက်ချင်းထွက်မလာသေးပါဘူး။ရုရှားရဲ့မီဇိုင်းတုံးတိုက်ခိုက်မှုရန်ကနေယူကရိန်းတန်နိုင်ကလုံးအပြေအဝကာကွယ်နိုင်ဖို့အတွက်ဆိုရင်တော့ Patriot လေကြောင်းရန်ကာကွယ်ရေးစနစ်25ခုလိုအပ်တယ်လို့ယူကရိန်းသမ္မတ Volodymyr Zelensky ကတနင်္လာနေ့မှာပြောပါတယ်။နိုင်ငံအနောက်နိုင်ငံတွေကကတိပြုထားတဲ့အတိုင်း F-16 တိုက်လေယာဉ်တွေထပ်မံပို့ပေးဖို့လဲသမ္မတ Zelensky ကတိုက်တွန်းပြောကြားတော့ပါတယ်။လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာ Donald Trump အနိုင်ရရင်လဲသူနဲ့ဆက်သွယ်ဆောင်ရွက်တော့ဖို့အစီအစဉ်ရှိပါတယ်လို့လဲ American နိုင်ငံကနေပြန်ရောက်ပြီးပထမဆုံးချင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဇယ်လန်စကီကပြောဆိုခဲ့တာပါရုရှားနဲ့စစ်ဖြစ်နေတဲ့ယူကရိန်းကို Republican အမတ်အများစုကအားပေးထောက်ခံထားကြပြီးတော့ပါတီနီယက်စ်လုံးရဲ့ထောက်ခံမှုသာမရရင်အမေရိကန်ရဲ့အကူအညီတွေလည်းအခုလိုရရှိနိုင်မှာမဟုတ်ဘူးလို့ယူကရိန်းသမ္မတကပြောကြားတော့ပါတယ်အင်အားပိုများပြီးတော့ပိုးပြီးတော့အစ်မက်နဲ့လက်နက်တွေတပ်ဆင်ထားတဲ့ရုရှားစစ်တပ်ကိုခုခံတွန်းလာတဲ့နေရာမှာအနောက်နိုင်ငံတွေရဲ့အကူအညီတွေကအလွန်အရေးကြီးတဲ့အခန်းကဏ္ဍမှရှိနေတာကိုလည်းသမ္မတဇယ်လန်စကီကထပ်လောင်းပြောကြားတော့ပါတယ်ယူကရိန်းမှာ Patriot လေကြောင်းရန်ကာကွယ်စနစ်ဘယ်နှခုရှိတယ်လဲဆိုတာကိုတော့သမ္မတဇယ်လန်စကီကပြောမသွားပါဘူး။လာမယ့်လရဲအတွင်းယူကရိန်းအတွက်အစ်မက် Patriot ဒုံးရံကာကွယ်ရေးစနစ်၄ခုအပါအဝင်ထားစင်းနဲ့ချီတဲ့လေကြောင်းရံကာကွယ်ရေးစနစ်တွေပေးပို့သွားမယ်လို့အမေရိကန်နဲ့ NATO မဟာမိတ်နိုင်ငံတွေကပြည်ခဲ့တဲ့သတင်းပတ်မှာပဲကတိပြုပြောဆိုထားကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတနင်္လာနေ့ကမိုးသည်ထမ်းမှုကြောင့်လူ35ယောက်ထဲမှနေသေဆုံးပြီးတော့130ကျော်ထိခဲ့ဒဏ်ရာရခဲ့ကြတယ်လို့ဒေသအတော်ရှိသူတွေကပြောပါရယ်။ဂျလာလာဘတ်နဲ့နန်ဂါဟာအဖက်မှာမိုးသည်ထမ်းပြီးတော့အိမ်တွေပေါ်သစ်ပင်တွေပြိုလဲခရာကလူတွေထိခဲ့သေဆုံးခဲ့ရတာလို့တာဝန်ရှိသူတွေက AFP သတင်းကိုပြောပါရယ်။တန်ရာရသူတွေနဲ့သေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုဘဂါဟာဆေးရုံကိုပို့ဆောင်ထားတယ်လို့သေဆုံးသူတွေထပ်တိုးလာနေတယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်။သေဆုံးတန်ရာရခဲ့တဲ့မိသားစုနဲ့အတူထပ်တိုးဝမ်းနည်းမိပါကြောင်းတာလီဘန်အစိုးရပြောခွင့်ရသူဇဘီဟူလာမူဂျာဟစ်ကပြောပါရယ်။အခင်ဖြစ်ရာနေရာကိုသက်ဆိုင်ရကအ мян တော်ရောက်ဖို့နဲ့နေစရာနဲ့အစားစရာဆေးဝါးတွေပံ့ပိုးပေးဖို့ညွန်ကြားထားကြောင်းလဲ X လူမှုကွန်ရက်မှာမူဂျာဟစ်ကရေးသားထားပါရယ်။ပြည်ခဲ့တဲ့မေလကပဲအာဖဂန်နစ္စတန်မှာစိုက်ပျိုးရေးအထူးကနဲ့အသက်မွေးနေကြတဲ့ဒေသဖက်မှာရေကြီးရေရှမ်းခဲ့တာကြောင့်စိုက်ပျိုးမြေအတော်များများထိခိုက်ပျက်စီးခဲ့ရပြီးရာနဲ့ချီတဲ့လူတွေပါအသက်ဆုံးရှုံးခဲ့ရပါသေးတယ်။ကမ္ဘာအစင်းရဲဆုံးနိုင်ငံတစ်ခုဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံဟာဥဒုရာသီပြောင်းလဲမှုဒဏ်နဲ့လဲအများဆုံးစဉ်ဆိုင်နေရတာဖြစ်ပါတယ
်။ နောက်ခင်းနောက်ဆုံးအသတင်းတွေကိုနားလောင်ကြည့်ညာပေးကြတာပါမြန်မာဆိုင်ရာသတင်းဆောင်ပါတွေကိုမတင်ပြမီအခုဆက်လက်ပြီးအမေရိကန်နိုင်ငံရဲ့သတင်းဆောင်ပါတွေနဲ့စကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲလှုပ်ကြံဖို့ကြိုးစားခံခဲ့ရတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ဟာအခုကျင်းပနေတဲ့ Republican Party ညီလာခံကိုတက်ရောက်နေပါတယ်ညီလာခံကျင်းပရာ Wisconsin ပြည်နယ်မလော့ခီကနေ VOA အကျဉ်းသားသတင်းတော့ Caroline Pasutti သတင်းပေးပို့ထားတာကိုကိုသားညိုကပြောပြမှာပါ
So let's pray.
စနေဦးနေ့ညီလာခံကိုရောက်လာကြတဲ့ပါတီကူစလေတွေဟာစင်နီကလှုပ်ကြံမှုကြိုးစားခံခဲ့ရတဲ့သမ္မတဟောင်းထရမ့်အတွက်စုမုံတောင်းခဲ့ကြပါတယ်။အခုလိုဖြစ်ပြီးကြောင်းရွေးကောက်ပွဲစီရင်တစ်ခုလုံးပြောင်းလဲရှိလာတယ်လို့ Milwaukee KI Republican ဥက္ကဋ္ဌ Hillary O'Dillon ကပြောပါတယ
်။ The whole campaign
ရွေးကောက်ပွဲစီရင်တစ်ခုလုံးပြောင်းလဲသွားပါတယ်။ COA သတင်းစကားတစ်ခုလုံးပြောင်းလဲသွားပါတယ
်။
ကျွန်တော်တို့ကိုယ်စားလှယ်လောက်မှုစုံတူဦးကတတ်ဖြတ်ဖို့ကြိုးစားခဲ့တာလေ။
သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့သူ့ရဲ့အစီအစဉ်တွေပြောင်းလဲသွားအောင်လို့သူ့ကိုတက်ဖြတ်ဖို့ကြိုးစားသူကိုခွင့်မပြုနိုင်ဘူးလို့ Trump လူမှုကွန်ရက်မှာရေးပါတယ်။ Missouri ပြည်နယ်ပါတီကိုယ်စားလှယ် Amy Klobuchar ကတော့ဒီဖြစ်ပျက်ပေါ်သူ့ရဲ့အမြင်ခုလိုပြောပါတယ
်။ Every time
something happens ခုဖြစ်တိုင်းသူ့ကိုပို့ပြီးတော့အနိုင်ရဖို့လုပ်လေလေလို့ကျွန်မတို့ခံစားရပါတယ်။သူဟာတကယ့်ကိုဒဏ္ဍာရီဆန်တဲ့ဆက်ကောင်ပါ
။ဂျီလာကန်ချင်းမရမြို့ရဲ့ဟိုတယ်တစ်ခုမှာတော့တောင်ကရိုလိုင်းနားကလာတဲ့ကုစလေဖွဲ့ဟာစရင်ကြီးတုန်းကဖြစ်တဲ့အဖြစ်ပြက်နဲ့ပတ်သက်လို့ဒါကသူ့ကိုပို့ပြီးတော့ခိုင်မာလာစီရဲဆိုတာကိုပြောနေကြပါတယ်။သမ္မတထရမ့်ကလည်းတနက်ကြီးကသူ့ရဲ့နေရွက်အပေါ်ကိုရှက်ထိမှန်ပြီးတဲ့နောက်ပြန်ထလက်သီးဆုပ်ပြီးတော့တိုက်ပွဲဝင်ကြစုဆိုပြီးတော့တုံ့ပြန်ခေချွေးခဲ့ပါတယ်။ Evan Julian ဟာ Greenville KI Republican ဥက္ကဋ္ဌဖြစ်ပါတယ်။
The standing fight
that ကောင်းကင်ပြားနဲ့အမေရိကန်အလံနဲ့မျက်နှာပေါ်မှာသွေးစားတွေနဲ့ပြန်ထပြီးတိုက်ပွဲဝင်နေတဲ့သမိုင်းဝင်ဓာတ်ပုံဟာတကယ့်ကိုအသက်ဝင်လှပါတယ
်။တနက်သမားဟာလူမျိုးများတည်စီနိုင်တဲ့ AR မျိုးစရိုင်ဖယ်တနက်ကိုတုံးခဲ့တာပါ။ဒါပေမဲ့ဒီဖြစ်ပျက်ကြောင်းတော့တနက်ထင်းချုပ်ရေးဆိုင်ရာ Republican Party ရဲ့ရည်ရည်ချက်ကိုပြောင်းလဲစီမှာမဟုတ်ဘူးလို့တောင်ကရိုလိုင်းနားပြည်နယ်ကုစလေတူကပြောပါတယ
်။
ဒါကတနက်အန်ဒီရဲ့မဟုတ်ပါဘူး။တနက်ကမတင်တော်တဲ့လူရဲ့လက်ထဲကိုရောက်သွားလို့ဖြစ်တာပါဆိုပြီးတော့ပြောသွားတာပါ။တမန်ဂျိုးဘိုက်တန်ကတော့တိုင်းပြည်တွင်မတူကွဲပြားမှုတွေကိုရွေးကောက်ပွဲနဲ့ဖြေရှင်းနိုင်မယ်။အကြမ်းဖက်မှုဟာဘယ်တော့မှအဖြေဖြစ်လာမှာမဟုတ်ဘူးဆိုပြီးတော့တုံ့ပြန်ပြောဆိုထားပါတယ်။အခုလုံနေတဲ့ Republican Party ညီလာခံကိုလည်းလုံခြုံရေးအစီအမံတွေအသေးချပြန်ဆန်းစစ်ဆောင်ရွက်ဖို့အစိုးရအထူးလုံခြုံရေးအဖွဲ့ကိုညွှန်ကြားထားပါတယ်။ဒီလကမှာလေလုံချွေးကိုအထူးပဲတင်းကျပ်ထားတာတွေ့ရပါတယ်ခင်ဗျာ
ဆလဘီဒီမိုကရက်ဘက်ကိုကြည့်ကြအောင်ပါပြီးခဲ့တဲ့လကဒေါ်နယ်ထရမ့်ရဲ့စကားစစ်ထိုးပွဲမှာအမေရိကန်သမ္မတဂျိုးဘိုက်ဒန်ဂျိုးကန်ခဲ့ရတာတချို့ကြောင့်ဒီမိုကရက်တစ်ပါတီအတွေ့ခေါင်းဆောင်တချို့ကသမ္မတဘိုင်ဒန်ကိုရွေးကောက်ပွဲဆက်မပြိုင်တော့ဘူးတောင်းဆိုတာတွေသမ္မတကပယ်ချလိုက်ပါတယ်တကယ်လို့ဘိုင်ဒန်ဟာဒီမိုကရက်တစ်ပါတီရဲ့ကိုယ်စားလှယ်မဟုတ်ဘူးဆိုရင်ဘယ်သူတက်မလဲဆိုတော့ Scott Stearns ကသတင်းပေးပို့ထားပါတယ်ကိုကြီးညာကပြောပြမှာပါ
ဒီပြိုင်ပွဲမှာသူကအနိုင်ရဖို့ပြိုင်နေတာဖြစ်တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ
်ကျွန်တော်ဟာအမေရိကန်သမ္မတပြိုင်ပွဲဝင်ဖို့အယူချင်းအပြည့်အဝဆုံးသူဖြစ်တယ်လို့ထင်ပါတယ
်ပြီးခဲ့တဲ့လကဒေါ်နယ်ထရမ့်နဲ့စကားစစ်ထိုးပွဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရုန်းကန်ခဲ့ရတာကြောင့်ဒီမိုကရက်တစ်ပါတီတွင်ခေါင်းဆောင်တို့ကသမ္မတဘိုင်ဒန်ကိုရွေးကောက်ပွဲဆက်မပြိုင်တော့ဘူးတောင်းဆိုတာတွေရှိလာပါတယ်ဒါပေမဲ့လည်းအစောပိုင်းတုန်းကကျင်းပခဲ့တဲ့ပါတီတွင်ရွေးကောက်ပွဲတွေကြောင့်ဒီမိုကရက်တစ်ပါတီအနေနဲ့ဂျိုးဘိုင်ဒန်ထွက်သွားအောင်လုပ်လို့မရဘူးလို့ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးစင်တာဒါရိုက်တာလယ်ရီစပါတိုကပြောပါတယ
် There is only one way for
ကိုယ်စားလှယ်လောင်းတယောက်အနေနဲ့ဖယ်ရှားခံရမယ့်နည်းလမ်းကတစ်ခုပဲရှိပါတယ်ဒါကတော့ညီလာခံတိုင်းကကိုယ်စားလှယ်လောင်းကိုယ်တိုင်ကမပြိုင်ဘူးဆုံးဖြတ်တာပေါ့အဲ့လိုဖွင့်ပြမယ်ဆိုရင်ဒီမိုကရက်တစ်အမျိုးသားကော်မတီအနေနဲ့ညီလာခံစီးပင်းတွေကိုပြန်ချအောင်ပါပေါ့
ဘိုင်ဒန်သားနေရာဖယ်ပေးမယ်ဆိုရင်ဒုသမ္မတကမလာဟဲရစ်ကသူ့ကိုအစားထိုးဖို့ထိတ်ဆုံးမှရှိပါတယ်ဒုသမ္မတဟောင်းမိုက်ပန့်စ်နဲ့ကွဲပြဲသွားတဲ့ထရမ့်ကိုစောင်းမြောင်းပြီးဘိုင်ဒန်သားပါတီရဲ့ကိုယ်စားလှယ်ဖြစ်တယ်ဆိုတာကိုဒုသမ္မတဟဲရစ်ကပြောဆိုထားပါတယ
် Note between Joe Biden and Donald Trump
ဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရမ့်ကြားကွာခြားမှုတစ်ခုကိုသတိပြုပါဂျိုးဘိုင်ဒန်တယောက်ပဲသူ့ဒုသမ္မတရဲ့ထောက်ခံမှုကိုရတာပါ
Harris Star Party သမ္မတကိုယ်စားလှယ်လောင်းဖြစ်လာရင်လွတ်လပ်တဲ့မဲဆန္ဒရှင်တွေစီကမဲရနိုင်တယ်လို့တောင်ပိုင်းကယ်လီဖိုးနီးယားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပေါမောက်ခ Christian Groups ကပြောပါတယ
် The one thing with Kamala Harris that I think
Biden and Nancy ရှင် Kamala Harris ကိုခုချိန်မှာအရွေးခံရဖို့ပိုရှိတဲ့အကြောင်းကစစ်တမ်းတွေကိုကြည့်လိုက်ရင်လွတ်လပ်တဲ့မဲဆန္ဒရှင်တွေကသူဆိုရင်မဆုံးဖြတ်ရသေးတာများပါတယ်ဒါကြောင့် Biden နဲ့မတူပဲသူကဒီလူတွေကိုမဲပေးဖို့စီရင်နိုင်ပါတယ
် Biden ကိုအစားထိုးနိုင်တဲ့သူတရားမဝင်စီးရင်ထဲမှာတော့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂေဗင်နျူဆန်လည်းပါပါတယ်
သူကဘိုင်ဒန်ကိုပဲထောက်ခံပြီးသမ္မတအဖြစ်ပြန်ရွေးခံဖို့ပြီးခဲ့တဲ့အပတ်ကပဲမစ်ရှိဂန်မှာမဲဆွယ်ပေးခဲ့ပါတယ
်။ကျွန်တော်ကလည်းရလတ်နဲ့ထုတ်ကုန်ကိုပဲကြည်တာပါ။သူကလုတ်ပေးနိုင်ပါတယ်။ဒါကြောင့်ဓမ္မဒိဋ္ဌံပို့ကြတဲ့သူတွေကိုဆုံးဖြတ်ခိုင်းပါပါ။ဒါပေမဲ့ဖြောပြေးရေးလုပ်တဲ့သူတယောက်ကိုခေါင်းဆောင်အနေနဲ့မမြင်ချင်ပါဘူး။ကျွန်တော်ကစစ်ဦးစီးချုပ်ကိုလိုချင်တာပါ
။မစ်ရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်ချင်ဝစ်ဒမာကိုလည်းဘိုင်ဒန်အစားထိုးအဖြစ်ဆွေးနွေးနေကြပေမဲ့သူကလည်းသမ္မတကိုပဲထောက်ခံတာပါ။သူကအရေးကြီးတဲ့ဗတ်ပြောင်းသွားနိုင်တဲ့ပြည်နယ်ရွေးကောက်ပွဲမှာပြန်အနိုင်ရထားတာဖြစ်ပြီးအလို့သမားသမဂ္ဂတွေကိုထောက်ခံပြီးတနက်နဲ့အကြမ်းဖက်မှုတွေကိုစန့်ကျင်တာကြောင့်ဒီမိုကရက်တွေကြားရေပန်းစားပါတယ်
။ Week after week in America.
America မှာသတင်းပတ်တိုင်းစိတ်ညစ်ညူစရာအလားတူသတင်းတွေကြီးတွေ့နေရတာပါ။နေရာတိုင်းအခြေအနေတိုင်းမှာတနက်ပြစ်ခတ်မှုကြောင့်ကြေကွဲနေရပါတယ်
။ Kentucky ပြည်နယ်အုပ်ချုပ်ရေးမှူး Andy Beshear ကလည်း Newsom နဲ့ Whitmer လောက်လူသိမများပေမဲ့ Republican ကြီးဆိုတဲ့တောင်ပိုင်းပြည်နယ်တွေမှာရေပန်းစားတဲ့အုပ်ချုပ်ရေးမှူးတယောက်ဖြစ်ပါတယ်။ Illinois ပြည်နယ်အုပ်ချုပ်ရေးမှူး JB Priest ကဆိုရင်လည်းဒီနေ့ဒီမိုကရက်တစ်ညီလာခံကသူ့ပြည်နယ်မှာကျင်းပမှာဖြစ်ပြီးသူ့ရဲ့ကြွယ်ဝမှုတွေကိုသုံးပြီးနောက်ဆုံးမှာကတ်ပြီးသမ္မတရွေးကောက်ပွဲပြိုင်နိုင်ပါတယ်။ဒီမိုကရက်မဲဆန္ဒရှင်တွေကြားရေပန်းစားတဲ့နောက်တစ်ယောက်ကတော့သမ္မတကတော်ဟောင်းမီရှဲအိုဘားမားဖြစ်ပြီးသူကတော့ဝင်မပြိုင်ဘူးလို့အမြဲငြင်းဆန်ထားသူဟာပြီးခဲ့တဲ့ပတ်ကကြောက်ယူခဲ့တဲ့ Writer Ipso စစ်တမ်းမှာဘိုင်ဒန်နဲ့ထရမ့်ဆိုရင်တရေကြပြီးတော့မီရှဲအိုဘားမားနဲ့ဆိုရင်တော့ထရမ့်ကို၁၀ရာခိုင်နှုန်းကျော်ကျော်နဲ့နိုင်နေပါတယ်။စဘာတိုကတော့သူပြိုင်မှာမဟုတ်ဘူးလို့ပြောပါတယ
် She's much too smart after 8 years in the White House to want to go back much less to be
အင်ဂျီရောမှာရှင်းနေကြနေပြီးတဲ့နောက်အင်ဂျီရောမှာမနေချင်တော့ပါဘူးသဘာဖြစ်ချင်တာမျိုးကဘိုတောင်ဝေးပါသေးတယ်ကျွန်တော်တညာလုံးဘာလို့ဖြစ်မလဲဆိုတာထိုင်ခံပန်းနေလို့ရပါတယ်ဒါပေမဲ့အရေးကြီးတာကဘယ်သူမှအဲ့လိုရည်မှန်းချက်ရှိတယ်လဲဘယ်သူကရံမုံငွေရှာနေတယ်လဲညီလာခံမှာအများစုထောက်ခံမှုရအောင်ခွင့်လန်းရောက်ဖို့ကလည်းအရေးကြီးပါတယ်
ဘိုင်ဒန်သာဆက်ပြိုင်နေမယ်ဆိုရင်ရှီကာဂိုမှာဒီမိုကရက်တစ်ညီလာခံကျင်းပမယ်နောက်လာအထိဘသူနဲ့အစားထိုးမှလဲဆိုတဲ့ခမန်းချက်တွေထွက်နေဦးမှာပါခင်ဗျာ
ခုတော့မြန်မာဆိုင်ရာသတင်းဆောင်ပါတွေတင်ပြပါမယ်ဂျပန်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဇူလိုင်14ရက်နေ့တည့်ရက်ထက်မှာတင်ဝင်းပြက်ဝင်းလျှော်ယောဂါလူနာသစ်80ကျော်အထိရှိနေပြီးနေ့စဉ်ကူးဆက်လူနာများနေပါတယ်ဒါပေမဲ့အစိုးရဆဲမှာဝင်းယောဂါကြောင့်သေဆုံးသူမရှိသေးဘူးလို့ပြောဆိုထားပေမဲ့မြန်မာပြည်သေဆုံးသူတွေရှိနေတယ်လို့ရန်ကုန်မြို့ကနေပရဟိတလူမှုကူညီရေးအသင်းတွေကတော့ဆိုကြပါတယ်။ကာလာဝါရောက်ကနောက်ဆုံးရအခြေအနေသတင်းကိုရန်ကုန်ကပေးပို့ထားတာကိုမှတ်သိထိုက်ကပြောပြမှာပါ
။စစ်ကောင်စီရဲ့ချမ်းမာရေးဝန်ကြီးဌာနစီးရင်တွေအရရန်ကုန်တိုင်းအတွင်းဇူလိုင်လ6ရက်နေ့ကနေ14ရက်နေ့အထိဝမ်ပြဲဝမ်ရှော့ယောဂါဖြစ်ပွားသူ683ဦးရှိပြီးဒီထဲမှာ98ဦးကပြင်းထန်ဝမ်ယောဂါဖြစ်ပွားခဲ့တယ်လို့သိရပါတယ်။ဝမ်ပြဲဝမ်ရှော့ယောဂါကြောင့်သေဆုံးသူမရှိဘူးလို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပေမဲ့မြေပြင်လက်တွေမှာသေဆုံးမှုရှိတယ်လို့ပရဟိတကူညီရေးအဖွဲ့တွေကပြောကြပါတယ်။အခုရက်ပိုင်းအတွင်းဒဂုံးစိတ်ကံမြို့နယ်မှာပြင်းထန်ဝမ်ယောဂါလူနာတဦးသေဆုံးခဲ့တယ်လို့မြို့ခံတဦးကပြောပါတယ်
ကျွန်တော်တို့ဒဂုံစိန်ကန်ဘက်ကတော့ဟိုတနေ့ရပါတော့ကာလာဝဲယောဂါနဲ့တယောက်တော့ဆုံးရပြကျွန်တော်တို့မိသားစုထဲမှာတော့လောလောဆယ်မှရင်းတတိလာပြီးတော့နေကြရပါကူးဆက်တာတော့မရှိသေးပါဘူးအနီးနားပတ်ဝန်းကျင်ကလူတွေလည်းတော့လောလောတော့မရှိသေးပါဘူးအဲဒီကျွန်တော်တို့ရဲ့ဒဂုံစိန်ကန်မြို့နယ်ကတော့တယောက်ကတော့ဟိုတနေ့ရတော့ဆုံးရပြဟုတ်
မျိုးကံကကာလာဝမ်ယောဂါလို့သုံးနှုန်းပေမဲ့ကျမရေဌာနတွေကတော့ပြင်းထန်ဝမ်ပြက်ဝမ်ရှော့ယောဂါအစဉ်ပဲသုံးနှုန်းထားပါတယ်ပြီးခဲ့တဲ့73ရက်နေ့ကလည်းတင်ကန်းချွန်းမြို့နယ်စံပြဆေးရုံမှာဝမ်ပြက်ဝမ်ရှော့ယောဂါနဲ့ဆေးကုသမှုခံယူရင်းတည်ဆုံးသူတို့ကိုရေဝေသုတ်တံကိုကူညီပို့ဆောင်တကြိုခဲ့ကြောင်းစံရေလူမှုကူညီရေးအသင်းက VOA ကိုပြောပါတယ်
ဘာသာစစ်ပြောင်းတော့အားလို့ပေါ့ဒီလေးပါတော့ပေါ်တယ်လေးကဘာအလိုကြီးပါခုခုအောင်လို့ပေါ့နော်ဆံခိုးလေးပါဒီညကဝဲပြီးတော့တွိုင်းပို့တာလည်းရှိပါတယ်ဒါကဘာမှမရှိဘူးကျွန်တော်ဒီမှာတက်လာတော့အဲ့ဒီကြောင်မှတက်လာမှတက်ဘူးဘာရောဘာနဲ့ပတ်သက်တာဘာမှမရှိဘူးကျွန်တော်တွားတာပို့တာတော့အဲ့လိုမကြုံဘူးမကြုံဘူးပေါ့နော်အဲ့ဒီကြောင်အဲ့ရနာကြီးစစ်မှကျွန်တော်ဒီတောင်းလို့ကျွန်တော်လည်းပြည်ရတာပါကျွန်တော်ဒီမှာတော့အဲ့လိုအကူကြီးတောင်းရင်နာကြီးပဲဖြစ်ဖြစ်ဟိုလူနာပဲဖြစ်ဖြစ်ပေါ့နော်အကူကြီးတောင်းကျွန်တော်ဘက်ကတော့ဆက်ပြီးပါတယ်
ဇူလိုင်လဇန်ပိုင်းကတည်းကတာကီတန်နဲ့ဒေါပုံမြို့နယ်တွေမှာလူအစုလိုက်ဝမ်ပြက်ဝမ်ရှော့ယောဂါကူးစက်မှုရှိရာကအခုသင်ကန်းကျွန်းရွှေပြည်သာဒဂုံစိတ်ကံဆက်တဲ့မြို့နယ်မှာပါပြန့်နှံ့ကူးစက်နေတာဖြစ်ပါတယ်။ဝမ်ပြက်ဝမ်ရှော့ယောဂါကြောင့်ဒဂုံစိတ်ကံတာကီတန်နဲ့တခြားမြို့နယ်တွေမှာမိုဟင်ကားဆိုင်အတုပ်ဆိုင်ဆက်တဲ့လမ်းဘေးဆိုင်တွေပိတ်ထားကြောင်းမြို့ကန်တို့ကပြောပါတယ်။ ဝမ်ယောဂကုသမှုရောကြအောင်ကျန်းမာရေးဌာနအနေနဲ့ဘာတွေဆောင်ရွက်နေပါလဲ။ကျန်းမာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စိုးကို VOA ကဆက်သွယ်မေးမြန်းရာသူ့အနေနဲ့ကွန်းဆင်းနေတာကြောင့်မပြောနိုင်သေးဘူးလို့ဆိုပါတယ်။ပုံမှန်ဝမ်ပြက်ဝမ်ရှော့ယောဂဟာအချိန်မီဆေးရုံရောက်ကုသမှုခံယူရင်စိုးရိမ်စရာမရှိပေမဲ့ရေဓာတ်ခန်းချောက်သွေးပေါင်ကျဆင်းစိုးဝတဲ့အခြေအနေရောက်လာပါကအသက်အန္တရာယ်စိုးရိမ်ရတယ်လို့ဒေါက်တာသန်းနိုင်စိုးကပြောပါတယ်
။ဆေးရုံဆိုးဆိုးရောက်ရင်ဒီကိစ္စမျိုးကစိုးရိမ်စရာမရှိပါဘူးဒီချက်ပါလေ။အခုပဲဟိုပေါ်တော့ရေဓာတ်တွေခန်းချောက်အဲဟိုရှော့တွေပါရေဖြစ်တော့မှာသွေးတွေပါရေလန့်တော့မှာသွေးပေါင်တွေပါရေတအားကြပါနော်။ဆေးတွေပါရေမထွက်အဲ့လိုပေါ့ဒီနောက်ဆက်တွဲပေါ့အရင်ဆိုးပွားတဲ့ချင်းနေရအောင်တော့ကုသလုရတာပေါ့နော်အဲ့လိုချင်းမျိုးဆိုရင်တော့50 50လောက်ထိတော့ဖြစ်နိုင်တာပေါ့ခုနဒီစောစောစီးစီးပေါ့နော်ဒီလိုဝင်ပြဲဝင်ချောလက္ခဏာအပြင်းနဲ့ဝင်ပြဲဝင်ချောလက္ခဏာတွေလည်းကျွန်တော်တုံ့ပြန်လာတယ်မှာပါလေအဲ့အဲ့မျိုးတွေချင်းချင်းဆေးရုံလာပဲဆိုရင်တော့ဒါဆိုရင်ပြန်မရှိပါဘူး
ကျမရေဌာနချက်ချင်းဒီအသင်းလူမှုကူညီရေးအသင်းအဖွဲ့တွေစုပေါင်းပြီးရက်ခွက်တွေမှာပိုးသတ်ဆေးဖြန်းတာကလိုရင်းဆေးခတ်တာစတဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့လူမှုကူညီရေးအသင်းတွေက VOA ကိုပြောပါတယ်။အခုလိုမိုးရာသီဝင်လာချိန်ဝမ်ပြက်ဝမ်ရှော့ယောဂအဖြစ်များလေရှိတာကြောင့်ပြည်သူတွေအနေနဲ့အစားအသောက်နဲ့အနေထိုင်စင်ကြင်ဂရုစိုက်ရင်ဒီယောဂဟာစိုးရိမ်စရာမရှိဘဲကုသမှုနှုံရော့ကြမှာဖြစ်တယ်လို့လူမှုကူညီရေးအသင်းတွေကပြောပါတယ်။ရန်ကုန်မြို့အပြင်ဆေးဘေးဒုက္ခသည်များတဲ့ဒေသတွေမှာလည်းတောက်သုံးရည်မတန့်လို့ဝမ်ယောဂခံစားနေကြရပါတယ်။ကင်းနီပြည်နယ်ဒီမော့ဆိုမြို့နယ်ကခါနန်စစ်ဆောင်စခန်းမှာလည်းဇူလိုင်လဆန်းပိုင်းကလေးကဝမ်ယောဂဖြစ်နေကြပါတယ်။ဒေသခံသတင်းဌာနတွေဖော်ပြချက်အရလူ190ရှိတဲ့ခါနန်စစ်ဆောင်စခန်းမှာလူရေ60လောက်ဝမ်ပြက်ဝမ်ရှော့ယောဂခံစားနေကြရတယ်လို့သိရပါတယ်။ဒီစစ်ဆောင်စခန်းကလူနာတွေဆေးရုံစေခံတက်ရောက်ကုသရတာမျိုးပြင်းထန်ဖြစ်ပွားတာမရှိဘူးလို့ကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းမှူးနှစ်ကိုပညာကပြောပါတယ်။ပြီးခဲ့တဲ့လကမဲ့ဆင်းနဲ့ဖားဆောင်ဘက်မှာလဲဒေသခံစစ်ဆောင်တွေရန်နဲ့ချီဝမ်ပြက်ဝမ်ရှော့ယောဂါဖြစ်ပွားမှုရှိခဲ့ပြီးအခုတော့တက်တာပြောက်ကင်းလာပြီလို့ကိုပညာက VOA ကိုပြောပါတယ်ရှင
်။မတိုင်တိုင်တင်ပြခဲ့တာပါ။ဆက်ပြီးတော့ကင်းပြည်နယ်မြောက်ပြည်တောင်ဘက်ချမ်းစစ်ဆောင်စခန်းတွေကကျမရဲ့ခြေနေကိုပြောပြချင်ပါတယ်။တောင်ရင်ပြည်ဘေးမှာရှိတဲ့စစ်ဆောင်စခန်း၃ခုလောက်မှာကုဆတ်များတဲ့ယာတိတုပ်ကွေးပုံစံအပြားနာတွေများနေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေကြသူတွေကဆိုပါတယ်ဒီသတင်းကို VOA သတင်းတောက်မိုင်းအေးမာကသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်မြောက်ရီတောင်ဘက်ချမ်းတောင်ရင်မြေဘေးမှာရှိတဲ့ပလောတပုတ်စစ်ဘေးရှောင်စခန်းအပါအဝင်စခန်း၃ခုလောက်မှာကူးဆက်မြန်တဲ့ယာစီတုတ်ကွေးအသွင်ဖျားနာမှုတွေဖြစ်ပေါ်နေတယ်ဆိုပြီးစစ်ဘေးရှောင်စခန်းကိုအစားအသောက်တွေကူညီပေးနေသူတို့အုပ်ဖြစ်တဲ့ဦးစော်ထွန်းကအခုလိုပြောပြပါတယ်
အော်ဖြာနာမှုပါဗျာအဲ့လိုမျိုးဆစ်ဆောင်စခန်းတွေပေါ့ဆစ်ဆောင်စခန်းတွေကလူများတဲ့စခန်းတွေပေါ့ဟိုစခန်းတွေပေါ့ကျွန်တော်တို့လည်းအဆက်အသွယ်ရှိတာတော့အဲ့ဒီဟိုထီလောက်ကောလည်းအဆက်အသွယ်ရှိတယ်အဲ့ဒီဘလောတပုလည်းအဆက်အသွယ်ရှိတယ်နောက်တစ်ခုကဟိုကြောက်ခတ်ပေါ့နော်ဟိုအများကြီးဖြစ်နေတာဗျာအများကြီးဖြစ်နေတော့ကူးဆက်မှုတွေလည်းများတယ်ဟိုတနည်းအားမှာဖြစ်လို့ရှိရင်တအိမ်လုံးဖြစ်တာပေါ့ဗျာအဲ့လိုမျိုးပေါ့ကူးဆက်မှုတွေများတယ်ဆိုတော့အကူအညီအများကြီးလိုအပ်နေတယ်အဓိကတော့ဟိုဟောပေါ့ဟိုဟိုတုတ်ကွေးဖြစ်တယ်နောက်တစ်ခုကတုတ်ကွေးနဲ့ရောပြီးတော့နောက်မဖြားပါဖြစ်လာကြတယ်ဖြစ်လာကြတော့အဲ့မှာဟိုဘယ်လိုခေါ်မလဲဟိုစီဝါမလုံလောက်မှုတွေလိုပါလို့အဲ့ဒီအများကြီးပဲကြောင်းနေတာ
ကိုဗစ်လက္ခဏာဆန်ဆန်နေလဲဖြစ်နေပြီးချောင်းဆိုးတာအဖျားကြီးတာဝမ်းလျှောတာတွေလဲဖြစ်နေပါတယ်ပလောတပုတ်စခန်းကတော့စခန်းကြီးတစ်ခုဖြစ်ပြီးအဲ့ဒီနေရာနဲ့အနီးတစ်ဝိုက်မှာစစ်ဘေးရှောင်တွေအစုဝေး10ခုလောက်ရှိပြီးပလောတပုတ်မှာတော့လူရေ3000လောက်နေထိုင်နေပါတယ်အခုဆိုရင်စားနပ်ရိက္ခာသာမကစေးဝါးတွေပါအေးပေါ်လိုအပ်နေတယ်လို့လည်းဆိုပါတယ
်ဟုတ်ချာတော့အဓိကတော့ဟိုပါပေါ့ညာဟိုလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတာပေါ့ဟိုအခုဟိုအရင်တော့လိုအပ်တာစေးဝါးပေါ့စံစီစားငွေဥတ်တော်ဒါလည်းစားကြရပါဗျာအခုကတော့စေးဝါးပါလူကြီး
ပလောတပုတ်စစ်ဘေးရှောင်စခန်းကတော့လေးကေကောညဉ့်ညံ့ရေးမြို့တင်မှာတိုက်ပွဲဖြစ်ချိန်ကစလို့စစ်ဘေးရှောင်ခဲ့ရတာနှစ်နှစ်ခွဲကျော်ကာလကိုရောက်ရှိလာပြီဖြစ်ပါတယ်ပလောတပုတ်ကတော့တောင်ရင်မြစ်ကမ်းဘေးမှာပဲအင်ဘက်တဲတွေနဲ့တိစောက်ထားပြီးပလောတပုတ်ကစောဝါလေးမဲထော်တလေးလေးကေကောဖလူဝလေးရတဲ့ကိုစတဲ့ကျေးရွာတွေကနေရက်ပြင်မရတဲ့ဒေသခံတွေနေထိုင်နေကြတာဖြစ်ပါတယ်အဲ့ဒီစခန်းမှာကလေး300ကျော်ရှိပြီးထီလောက်ကောနေရာနဲ့စ ောက်ခက်နေရာတွေမှာလည်းကလေးတွေရှိနေပါတယ်အခုဆိုရင်ကူးစက်မှုဖျားနာမှုတွေများတဲ့အတွက်ကလေးငယ်တွေကိုကြောင်မလွတ်ပဲအိမ်မှာပဲနေထိုင်ခိုင်းရတယ်လို့ဆိုပါတယ်တောင်ရင်းမြစ်တလျှောက်မှာလက်တလောစစ်ဘေးရှောင်ဦးရေ4500ဝန်းကျင်ရှိပြီးအခုဆိုရင်စားနပ်ရိက္ခာနဲ့စေဝါးတွေအရေးပေါ်လိုအပ်နေပါတယ်ရှင
်အခုတော့နိုင်ငံတကာဘက်ပြန်လှည့်ချင်ပါတယ်ယူကရိန်းကတချို့နေရာအတော်များများဟာလျှက်စစ်တပ်အားကိုတရက်နာရီနင်းငယ်ပဲရရှိနေကြပါတယ်မိဆက်အစ်စ်တွေကဒေသခံတွေကိုလျှက်စစ်နဲ့ရေဘူးရေနွေးရရှိအောင်ထောက်ပံ့ပေးဖို့ရည်ရွယ်ထားပါတယ်တရှာနာကာကာရီကာကနေအနာရက်ရှာတရင်ပေးဖို့ချက်ကိုဟောင်းဆာကတိဆက်ပြီးမှာပါ
preschool in the Khmelnytsky region
Khmelnytsky ဒေသမှာရှိတဲ့မူကြိုးចောင်းသွက်ရင်ွေးရရှိဖို့စံကုန်မှုတစ်ခုလိုဖြစ်နေပါတယ်လက်ရှိဒီဒေသမှာရေဘူးရင်ွေးဖြတ်ဝေပေးနိုင်တဲ့စနစ်မရှိတာကြောင့်ចောင်းတွေတစ်ခုချင်းစီတိုင်းကအဆင်ပြေစေမဲ့တခြားနည်းလမ်းတစ်ခုခုကိုရှာဖွေနေကြရပါတယ
် Harasha voda u nas bula alle
ကျမတို့မှာရေဘူးရင်ွေးတွေရတာမျိုးရှိခဲ့ပေမဲ့ရုရှားတွေကျူးကျော်တာခံရပြီးတဲ့နောက်ပိုင်းမှာပဲမီးပြတ်တာနဲ့လျှက်စစ်တာပြတ်တာတွေကြောင့်နောက်ထပ်ဘွိုင်းလာတွေတက်ဖို့အတွက်ဆုံးဖြတ်ခဲ့ရတာပါဒါပေမဲ့သူတို့တွေကိုထိန်းရတာကပိုးပြီးတော့ဈေးကြီးပါတယ
်ခမဲနစ်စကီယာဒေတာမူဂျိုကျောင်းဒရိုက်တာအဗာနိုက်ခလစ်ကီနီယက်စ်ကလျှက်စစ်ပြတ်တော့မှုအခက်ခဲတွေကိုပြောသွားတာပါ
တ
ဒိဟောဝေဗာအိုလီဂျီဒီချိန်မှာတော့ဒေတာသွင်းရှိပညာရေးအဖွဲ့အစည်းအားလုံးကရေပူရေနွေးတွေရရှိနေပြီဖြစ်ပါတယ်ခမီညက်ပွေရိုစကီဒေတာရဲ့လက်စစ်ကုမ္ပဏီတစ်ခုကတဘာဝတောင်းဝင်းနဲ့မောင်းနှင်နိုင်ပြီးလက်စစ်နဲ့ရေပူကိုထုတ်လုပ်ပေးနိုင်တဲ့အင်ဂျင်ဆက်လေးလုံးကိုလက်ခံရရှိခဲ့တာပါ
ဒီလိုအရေးအသွေးမြင့်တဲ့ဆက်ပစ္စည်းတွေရဲ့ကျေးဇူးကြောင့်ကျွန်တော်တို့ဒီဆက်ရခွင့်ပြုထားတဲ့အမြင့်ဆုံးစံချိန်ကိုအချိန်တိုအတွဲမှာရရှိနိုင်ခဲ့ပါတယ်
။ခမီညက်ပွေရိုစကီဒေတာမှာရှိတဲ့မစ္စတာပလာဘိုဒီအန်အဂျီယာရဲ့စွန့်အင်ဌာနရဲ့ဒါရိုက်တာအလက်ဆန်ဒါပိုကရီကိုကဆက်ပစ္စည်းတွေအကြောင်းကိုပြောပြပေးသွားတာပါ။
Four units work together.
အဆိုပါအင်ဂျင်ဆက် unit လေးခုဟာအရေးကြီးတဲ့အခြေခံဆောက်အုံတွေကိုစွန့်အင်လုံလောက်စွာပေးဖို့နဲ့ဒေသအတွင်းမှာရှိတဲ့အိမ်တိုင်းကိုအပူတက်ရရှိဖို့အတွက်ရေပူတွေကိုထောက်ပံ့ပေးနိုင်ဖို့လှုပ်ဆောင်ပေးနေပါတယ
်။အရင်ကာလရင်ဆိုင်ကြရတာကကျွန်တော်တို့ရဲ့ဒေသခံတွေဟာလျှက်စစ်မီးမရှိဘဲနိုင်ရည်နဲ့ချီဖြတ်တန်းနေခဲ့ရတာကကြီးမားတဲ့စိန်ခေါ်မှုတစ်ခုပါ။ဒါကြောင့်ဒီဆက်တွေရရှိခဲ့တာဟာကျွန်တော်တို့ဒေသခံတွေရဲ့အခြေအနေကိုသီးသီးသာသာတိုးတက်လာစေပါတယ
် The US Agency for International
American နိုင်ငံတကာပို့ဖြိုတိုးတက်ရေး Agency ဖြစ်တဲ့ USAID ကအင်ဂျင်ဆက်တွေကိုထောက်ပံ့ပေးခဲ့တာဖြစ်ပြီးဒီကူညီတွေကအရေးကြီးပါတယ်လို့ခမီညက်ပွေရိုစကီဒေသရဲ့မြို့တော်ဝန်မီဟိုင်လိုပိုစီကိုကပြောပါတယ
်ယူရို၄တန်းကျော်တဲ့မီးဆက်၄လုံးရဲ့တန်ဖိုးကိုတွက်ကြည့်မယ်ဆိုရင်တည်ကြတာကတော့ဒီခမင်းညက်ဘာဒိုစကီမျိုးရဲ့ဘတ်ဂျက်နဲ့ဆိုရင်ဝယ်ဖို့ဘယ်တော့မှလုံလောက်မှာမဟုတ်ပါဘူးဗျ
။ Vicitka says the generators will be a big help.
လူသိမ်းရှိတဲ့ဒီမျိုးအတွက်မီးဆက်တွေဟာအကူအညီကြီးဖြစ်လိမ့်မယ်လို့မြို့တော်ဝန်ပိုစီကိုကပြောပါတယ
်။ဒီအခြေအနေဟာမျိုးရဲ့ဘတ်ဂျက်တွေကိုအများကြီးတက်တာစေတာပါ။လျှက်စစ်တအားကိုကျွန်တော်တို့ရဲ့လမ်းတွေကိုမီးပေးဖို့အရေးကြီးတဲ့အခြေခံအဆောက်အုံတွေကိုချိတ်ဆက်ပေးဖို့နဲ့လူမှုအဖွဲ့အစည်းတွေကိုအပူပေးနိုင်ရေးသုံးဆွဲဖို့ကျွန်တော်တို့စီစဉ်ထားပါတယ
်အဆိုပါမီးဆက်တွေဟာမြို့သွင်းမှနေထိုင်သူတွေအတွက်အခုနွေရာသီမှာရေပူယူနစ်ရရှိစင်မှာဖြစ်ပြီးတော့လာမယ့်ဆောင်းရာသီမှာနွေနွေထွေးထွေးနေထိုင်ရဖို့အတွက်လည်းစိုးရိမ်စရာမလိုဘူးလို့မြို့တော်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာငူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရှင
်။ခုတော့ Passing Season တွေကိုတင်ဆက်ပါတော့မယ်။စီးပွားရေးအကြောင်းမပြောမီ Interview နဲ့စကြပါမယ်။ ချင်းပြည်နယ်ရဲ့80ရာခိုင်နှုန်းဟာချင်းတော်လိုင်းအင်အားစုတွေရဲ့ထိတ်ချုပ်မှုအောက်မှာရှိနေသလိုတနိုင်ငံလုံးအတိုက်အတာနဲ့ဆိုရင်လည်းစစ်ကောင်စီဟာနိုင်ငံရဲ့16ရာခိုင်နှုန်းလောက်ပဲသူတို့လက်ထက်ကျန်တော့တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့နိုင်ငံသားရေးဝန်ကြီးလက်ဖြစ်ပြောရေးဆိုခွင့်ရှိသူလက်ဖြစ်တဲ့ဒေါက်တာရွှေခါက VOA ကိုပြောပါတယ်စစ်ကောင်စီလုံးဝပြိုလဲဖို့မကြတော့ဘူးလို့သူကဆိုပါတယ်ကိုချင်းချားအေးကအွန်လိုင်းကသတင်းမင်းများထားတာပါ
ပထမဆုံးတော့ချင်းပြည်မှာဆက်နာသိမ်းမှုစန့်ကျင်ဒေါ်လာကာလပေါ့နော်အုပ်ချုပ်မှုတိစောက်ထားနိုင်တဲ့အခြေအနေစူးစမ်းမှုအနေထားဘယ်လိုရှိပါလဲဝန်ကြီးမြတ
်အခုကတော့ဒီမြို့ဒေါ်လာကြီးဒီလက်နှစ်ထဲဝင်လာတဲ့ခါမှာကျွန်တော်တို့နေမယ်ချင်းပြည်နယ်နေမယ်စုစုပေါင်းရစစ်ဆေးရခိုင်တော့ကျွန်တော်တို့ထိချောက်မှုအောက်မှာရောက်သွားပြီ Now လူကြီးရပြောရမယ်ဆိုလို့ရှိရင်အနည်းဆုံး85ရာခိုင်နှုန်းကဒီအုပ်ချုပ်ရေးနေမယ့်အချိန်မှာရှိကြတယ်။အဲအဲ့ဒါကြောင့်ကျွန်တော်တို့ကဒီကျွန်တော်တို့အုပ်ချုပ်ရေးနေမယ့်လို့ကျွန်တော်ပြောလိုက်တဲ့ဟာထိမ့်သိမ့်နေမယ့်လို့ပြောလိုက်တဲ့ဟာကဒီစစ်ကောင်စီအာဏာသိမ်းရောက်မှုလုံးဝမရှိတဲ့ဟာကိုပြောချင်တာဖြစ်တယ်။အဲ့ဒါကြောင့်ပဲကျွန်တော်တို့ဒီကျွန်တော်တို့ဖက်ကလည်းဒါကတော့ကျွန်တော်တို့ရဲ့ဒီအစိုးရတော်ဝင်မှုတော်ဝင်ခံမှုတွေလောက်မှဖြစ်တော့မယ်ဆိုပြီးတော့ကကျွန်တော်တို့ဒီချင်းလန်ဂါဗာမန့်ကိုဖွဲ့စည်းရခြင်းဖြစ်ပါတယ်
အဓိကစိန်ခေါ်မှုတွေမှာပေါ့နော်ဒီချင်းလန်ကောင်ဆယ်နောက်ပြီးတော့ချင်းပြည်အစိုးရအဖွဲ့လက်အောက်မှာမခံယူတဲ့ပေါ့နော်တခြားချင်းလန်နိုင်ငံအဖွဲ့အစည်းတွေလည်းပါလာခင်ဗျသူတို့ပေါ်ဆိုရင်တော့ဘယ်လိုသဘောထားရှိပါ့မလဲ
ကျွန်တော်တို့ရဲ့လုပ်ငန်းစီမံချက်အကုန်လုံးကတော့ဒီစောသားရှင်သားမခွဲခြားဘူးပေါ့ဒီ the whole chinland အတွက်ကျွန်တော်လောက်တာပေါ့တစ်ဖက်ကတစ်ဖက်ကတော့အခုလိုမျိုးဒေါ်လာကြီးကာလမှာဒေါ်လာလုံနေတဲ့ချိန်မှာဒီစီစီလုံလုံနဲ့ငင်ွက်နဲ့လောက်ဖို့အရန်ရည်ကြည့်ပါတယ်အဲ့ဒါတော့ကြောင့်လောလောဆယ်ကျွန်တော်တို့နဲ့ဒီလက်တွဲပြီးတော့အလုံးမလုံးနိုင်သေးတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နဲ့ဆက်လက်နိုင်ပြီးတော့တစုတစ်ဖွဲ့တည်းဖြစ်အောင်ကျွန်တော်ကြိုးစားဆောင်ရဲ့အနေပါတယ်
โอเคဝင်ကြီးမြအဲ့ဒါဆိုရင်ကျွန်တော်တခြားလက်နက်ကင်အဖွဲ့တွေတိုင်းသားအင်စအားစုတွေနဲ့ဘလို့ပူးပေါင်းဆောင်ရွက်နေလဲဆိုတဲ့အပိုင်းကိုဆက်ချင်ပါလေဗျအခုဆိုရင်ရှမ်းမြောက်မှာဆိုရင်ဒီအပြန်တိုက်နေတယ်ပေါ့နော်အဲနောက်ပြီးတော့အဲ့ဒီမြောက်ပိုင်းအဖွဲ့ဝင်တွေကပဲအေကလည်းသူတို့ရခိုင်ပြည်မှာဆိုမျိုးသိန်းတက်ပွဲတွေပေါ်ဆောင်နေတယ်ဒီအချိန်တွေကပေါ့နော်ချင်းပြည်မှာမျိုးသိန်းတက်သိန်းပို့ပြီးတော့စည်ရည်ရလှုပ်ဆောင်လာနိုင်ပဲနိုင်ငံရေးရလည်းအခွင့်အောင်းဖြစ်လာနိုင်မယ်အနေထားအမျိုးလို့သုံးသပ်ပါလားမြန်မာကဗျကျွန
်တော်တို့ EO ချင်းချင်းကြားထဲမှာတော့ဒီဥပမာဒီK3C ဆိုပြီးတော့ကျွန်တော်အတူတူကလောက်တာရှိတယ်ပြီးတော့တခြား error နဲ့လည်းစကားပြောတာတွေဆွနေတာတွေရှိတယ်ဒါပေမဲ့ strategically cooperation and coordination ပေါ့မဟာဗျူဟာရပူပေါင်းဆောင်ရွက်မှုကတော့အားနေစကုထက်တိအားနေလို့ပဲဆိုတော့ပြောချင်တာဒီအတူတကွဒီအချိန်မြတ်တပြီးနေအချိန်နဲ့နှိမ့်ချပြီးတော့တိုက်မယ်ဆိုတာမျိုးအဆင့်ထိတော့မရောက်ပြင်မဲ့တစ်ဖက်ကနေတိုက်တစ်ဖက်ကလည်းဒါကိုချင်းကောင်းอยู่တယ်အဲ့လိုနဲ့အချင်းကောင်းอยู่တော့တော့ဒီအများကနေတပြန်ထဲတိုက်သလိုဖြစ်သွားတဲ့အခါကျတော့ပူပူပြီးတော့အားကောင်းလာတဲ့ဟာကျွန်တော်တို့တွေ့ရတယ
်โอเคနောက်တစ်ခုကတော့အဓိကနိုင်ငံရေးအင်အားစုတစ်ခုဖြစ်တဲ့ဂျာကလာမြို့သားညီညွတ်ရေးအစိုးရ NUG ပေါ့ပေါ့နော်အဲ့ဒီပေါ်သဘောထားသူတို့နဲ့ချိတ်ဆက်ဆောင်ရွက်မှုအဲဘယ်လိုအနေထားရှိပါလိမ့်မလဲ
အစကတည်းကနေ NUG နဲ့ SNF ကတော့ဒီ memorandum of understanding နားလည်မှုစာချုပ်တော့ကျွန်တော်ဟိုချုပ်ဆိုခဲ့ပါတယ်အဲ့ဒီမှာအဓိကအပြင်တော့ကျွန်တော်တို့ကလက်တွဲပြီးတော့အတူတူကဒီ online ကိုဆင်နွှဲကြမယ်ဆိုတာပါပဲဇန်နဝါရီလ30တင်းနေ့မှာပဲဟိုကျွန်တော်တို့ရဲ့ဒီ common opposition ဘောဒီဘုံရက်တီချက်တစ်ခုလည်းကျွန်တော်ထုတ်ခဲ့တယ် NUG နဲ့ SNF ကြားမှာပဲမဟုတ်တော့ဘဲနဲ့ဒီတခြားရေဝေဖြစ်ကြတဲ့ KNU KMPP CNF နဲ့ NUG ဒါမဲ့တခြားရေဝေဖြစ်တဲ့ဘုမကရရေဆိုလို့ရှိရင်ဟိုထောက်ခံတာပေါ့ဆိုတော့အခုကတော့ကျွန်တော်တို့ကဘယ်လိုဖြစ်လာတယ်လဲဆိုတော့ကျွန်တော်တို့ရဲ့နေမယ့်အစည်းအဝေးမှာကျွန်တော်ကြည့်လိုက်ရင်ဒီဂျင်းနက်လောက်တဲ့အောင်မြင်မှုတော့အစည်းအဝေးရကြတယ်ဒါမဲ့ဒီနိုင်ငံတစ်ခုလုံးကျွန်တော်တို့မျှော်မှန်းတဲ့ကျွန်တော်ရည်မှချက်ကြီးအောင်မြင်နိုင်ဖို့အတွက်ဒီမဟာဗျူဟာကြရတဲ့stage တခုတော့လိုအပ်တယ်ဆိုပြီးတော့ကျွန်တော်တို့သုံးသပ်တဲ့အပေါ်မှာဒီဆွေးနွေးမှုတွေတော့အတူတူကအလုပ်နေကြတာပေါ့နော
်နိုင်ငံကြီးကဆွေးနွေးနေတဲ့အချိန်မှာပဲဒီဒ တပေါင်းစုဆိုတဲ့ပုံစံမျိုးပေါ့နော်ဆစ်စင်ကြီးတွေလှုပ်ဆောင်နိုင်တဲ့ချိတ်ဆက်ပြီးတော့ coordinate လုပ်တဲ့ဆစ်စင်ကြီးတွေဖြစ်လာနိုင်မဲ့အလားအလာလောက်ရှိလဲမြ
။နံပါတ်1ကတော့ဒီအားလုံးက focus လုပ်တာတော့ကိုယ့်ရဲ့နီးနာကိုယ့်ရဲ့နေမယ်။အဲ့ဒါတွေကိုအကုန်လုံးကတော့ဒီဟိုစကားစကင်းရှင်နဲ့နေမယ်လှုပ်ချင်ကြတယ်။အဲ့ဒါတော့ first focus လုပ်ချင်မှာပဲ။ပြီးတော့ဒုတိယအနေနဲ့အဲ့ဒီလိုမျိုးလုပ်ပြီးတော့ပိုင်းကျွန်တော်တို့မှဒီရန်သူပြီးတော့ပြလားဆိုတော့မပြီးသေးဘူးရန်သူကပြီးတော့ထပ်ပြီးတော့လာအောင်မလဲဆိုတော့ကျွန်တော်စောင့်နေရတယ်ရှင်းရှင်းပြောရရင်ဒီလိုမျိုးကျွန်တော်တို့လွတ်မြောက်နေမယ်လုပ်တယ်ဆိုတဲ့ဟာက fully liberation လုပ်နိုင်တာမဟုတ်ဘူးဆိုတော့တကယ်လို့ကျွန်တော်တို့ကဒီငင်းငင်းချမ်းချမ်းနဲ့ပျော့ပျော့ဆူဆင်းနဲ့နေချင်ရင်ကျွန်တော်တို့ဒီပီထွန်စုတစ်ခုလုံး system ကို change လုပ်မှရမယ်အဲ့ဒါမျိုး system ကြီး change လုပ်ဖို့ဆိုလို့ရှိရင်ဒီစစ်ကောင်စီကိုကျွန်တော်တို့ကဒီ paralyze လုပ်ဖို့ဖြစ်နိုင်တော့အမြဲပြတ်ချိန်မှုဖို့ပေါ့မဖြစ်နိုင်လည်း paralyze လုပ်ပြီးတော့ကျွန်တော်တို့လူချင်းနဲ့ဒီကန်တမာတွေကိုတကယ် protect တကယ် safety ပေးတဲ့ system ကိုတည်ဆောက်နိုင်မှသာလေကျွန်တော်တို့ကဆက်လက်ပြီးတော့စိတ်ပူရှာလည်းမလိုတော့ဘူးစိတ်တိတ်ရှာလည်းမလိုတော့ဘူးအဲ့ဒါမျိုးအခြေအနေရောက်တဲ့အထိလိုအပ်တယ်ဆိုတဲ့ဟာကအားလုံးကဒီနားလည်လို့မြင်ချင်ပါတယ
်နောက်တစ်ခုကတော့ဝန်ကြီးကိုယ်တိုင်ပဲပြောခဲ့တဲ့ဒီသုံးနှစ်အတွင်းမှာပေါ့နော်စစ်ကောင်စီအနေနဲ့လုံးဝကြဆုံးရမယ်ဆိုတာမျိုးနေထားပေါ့နော်အဲ့ဒါကဘယ်လောက်ထိလက်တွေ့မှာခီးရောက်နေပြီလဲပေါ့နော်ဒါကိုအပိတ်အနေနဲ့မြင်ချင်ပါတယ်ဗ
ျနိုင်ငံရေးအရာကျွန်တော်ကြည့်လိုက်မယ်ဆိုလို့ရှိရင်သူ့မှာအုပ်ချုပ်လို့ရတဲ့နေမေကနင်းနေလေးပဲရှိတော့တယ်။နိုင်ငံရဲ့16ရာခိုင်နှုန်းလောက်ပဲရှိတယ်။ EU နဲ့ဒေါ်လာကြီးအဖွဲ့တွေက control လုပ်တာအချုပ်ဆယ်ရာခိုင်နှုန်းရှိတယ်။ကြံတဲ့ဟာကကျွန်တော် contested နှစ်ဖက်တိတ်ပွဲဖြစ်နေတဲ့နေမေကြီးဖြစ်နေတယ်။ပြီးတော့သူ့နိုင်ငံကြီးအရာလှုပ်ချင်နေတဲ့ဒီရွေးကောက်ပွဲကိုခုလည်းသူလေသာပစ်နေပြီလုံးမဲ့ပိုင်းရပေါ့ဆိုတော့ဘယ်လောက်ထိသူလုံးနိုင်မလဲအဲ့ဒါမှဟိုတိသာတော့ပြီထင်တယ်စီကြီးရပြောသွားတယ်လဲဒီအခုကတော့ဟိုသူက offensive operation လုံးဝမလုံးနိုင်ပဲနဲ့ခါစစ်ပဲလုံးနေခါစစ်မှတောင်မှ active defense mode နဲ့ passive ကြီးနဲ့လုံးနေတာကျွန်တော်တွေ့ရတယ်အာစီပွဲမှာကြည့်လိုက်မယ်ဆိုရင်လဲကြစီပွဲရကြဆုံးနိုင်ရင်ကဖက်ကူသွားနေတဲ့ဟာဟိုကျွန်တော်တို့ပြောလို့ရတော့တယ်။တန်တပန်ကြီးကကျွန်တော်ကြည့်လိုက်မယ်ဆိုလို့ရှိရင်ရုရှားမှာပါသူ့ဖိတ်မြောက်ဟိုင်းကိုဖိတ်တဲ့နိုင်ငံရှိတယ်။ဆိုတော့ဒီအချင်းချက်ဒီလိုမျိုးဖြစ်နေတဲ့ဟာနဲ့ဘယ်လောက်ထိဆက်သွင်းနိုင်မလဲ။ဒီထက်ကျွန်တော်တို့ပူပြီးတော့ကျွန်တော်ဖက်ကလည်းလုတ်မယ်ဟိုလုတ်နာရတဲ့အခြေအနေတွေရှိရှိလာတယ်ဆိုတော့မကြတော့ဘူးလို့ပဲကျွန်တော်ကပြောချင်ပါတယ်
ကျေးဇူးတင်ပါတယ်။ဟုတ်ကဲ့။ကိုကြီးကြီးမြန်ခဲ့တာပါ။လူမှုရှုခင်းကိုမကြည့်ပြီးအခုတော့စီးပွားရေးပဲလက်ကြအောင်ပါ။မြန်မာနိုင်ငံအတွင်းနဲ့စက်ကုံသွဲရေးကြောက်ပြက်ရတနာလုပ်ငန်းခီးသွားလုပ်ငန်းတို့လိုဝင်ဝေကောင်းရံမြို့ကြီးအတော်များများကိုစစ်ကောင်စီကအပြည့်အဝမထိတ်ချုပ်နိုင်တော့ဘဲတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကရယူလာနေကြပါလေ။ဒီချိန်မှာနေ့စဉ်စားဝတ်နေရေးကနေစီးပွားရေးလုပ်ငန်းကြီးတွေအထိလုပ်ငန်းလည်ပတ်မှုပုံစံတွေကလည်းပြောင်းလဲလာနေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိဒီထိုက်တင်ပြထားပါတယ
်ဒီငွေနေဆက်ကုံသွေးရေးအဓိကဖြစ်တဲ့မူဆယ်နေဆက်ကုံသွေးရေးဟာတိုက်ပွဲတွေကြောင့်ကောင်းကောင်းမလဲပတ်နိုင်ဖြစ်ခဲ့ပြီးနောက်တရုတ်ကိုအဓိကတင်ပို့တဲ့စိုက်ပျိုးထွက်ကုန်တွေအစားပြည်တွင်းစားသုံးကုန်စီကုန်ချမ်းတွေနောက်ပင်လယ်ရေကြောင်းကုံသွေးရေးကနေအဓိကတင်ပို့နိုင်မဲ့သီးနှံတွေကိုပြောင်းလဲစိုက်ပျိုးလာကြပါတယ်ဒါပေမဲ့တစ်ထုံညာနှစ်ခွန်ဆစ်စင်ရေးနောက်ပိုင်းအခုလပိုင်းနေ့အတွင်းရှမ်းမြောက်တခွင်မှာညီနောင်မဟာမိတ်တပ်ဖွဲ့တွေရဲ့တကြောပြန်ဆစ်စင်ရေးကပို့ပြီးတော့ကျေပြန့်လာပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ MNDAA ဟာကုကံဒေသရရှိရေးအတွက်လှုပ်လာတဲ့အကြောင်းဇူလိုင်လ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ
် MNDAA ဟာကုကံနယ်မြေအထူးဒေသတစ်ရရှိရေးဆိုပြီးလှုပ်ဆောင်လာပါတယ်
မန္တလေးတိုင်းအတွင်းကမိုးကုတ်ရှမ်းပြည်နယ်ကချင်းရွှေဟော်နန့်ခမ်းသိန်းနီကုတ်ခိုင်ကွန်းလုံးလောက်ကိုင်းမန်တုံနတ်မတူဟိုပန်နောင်ချူကြောင်မဲလာရှိုနောက်ရခိုင်ပြည်နယ်တွင်မှလည်းငပလီတန်တွဲနေဆက်ကုံသွေးရရှိရာမောင်တော်လူဒေသတွင်မှတိုင်းရင်းသားလက်နက်ကိုင်အဖွဲ့များကနေရာယူလာနေပါပြီ။စစ်ကောင်စီဘက်ကလည်းလေးဆောင်တိုက်ခိုက်မှုတွေရှိနေသလိုတိုက်ပွဲဖြစ်ဒေသတွေကိုဆက်နေရခါသဲယူမှုလည်းကန့်သတ်ပါတယ်။ကြောင်မဲဒေတာကန်ကိုနောင်နောင်ကအခုလိုပြောပါတယ
်ဖီရီဆိုရင်ကျွန်တော်ဒီဆိုင်ကယ်စီရီဆိုရင်1000ထိတောင်ဆက်သွားတယ်တလီတာဘူးဟုတ်လားကျွန်တော်တို့စားနေရိတ်ခါတွေဆိုနှစ်ဆတက်သွားတယ်ပေါ့စီဆိုလည်းဒီလိုပဲဘာမှအခုဆိုင်နေအောင်သက်ဆန့်ရှိလို့တော့ဝယ်လို့မရတာရှိ
တိုက်ပွဲတွေခြုံရတဲ့နောင်ချွန်မှာလည်းကုံစင်းနှုတ်တက်တယ်လူဒေတာကန်တို့ကပြောပါတယ်ဒါပေမဲ့တိုက်ပွဲတွေအတွင်းဆက်ခင်းနေမပြည့်စည်တာကြောင့်လာမယ့်သီးနှံအထွက်ရသည့်အရောက်မှာတော့ဒေတာရင်းစီးပွားရေးလက်ပတ်နိုင်မဲ့မူတစ်ခုရှိလာမယ်လို့မျှော်လင့်နေကြပါတယ်လုံခြုံရေးကြောင့်အမြင်မဖော်လိုတဲ့နောင်ချွန်ဒေတာကန်စိုက်ပျိုးရေးလုပ်ငန်းရှင်တဦးက VOA ကိုအခုလိုပြောပါတယ်အဲန
ောက်မှာဘူးတော့ဆက်ပြေးကြည့်သွားကြပါတော့မှာကျေပြေသွားမှာတော့ဒီကြတယ်။ဟိုကကြောင်းထွက်လာတယ်ဆိုရင်လည်းကြောင်းပြုတ်ရုံနေရာလဲကြံခုနာမဟုတ်လား။အဲဒီကလည်းဘူးအားကိုးရတဲ့ချက်ရတဲ့ပုံတော့တိုက်ပွဲတွေတော့မှဖြစ်နေတယ်။တော့ဒီနေရာဒီကုတ်ဘုံဒီကုတ်ရိုက်ကြောင်းပြုတ်ရုံနေလဲတော်တော်များများတော့ဟိုကပိတ်ကြီးနေရတာ။အခုတို့လာရင်ဘူရဘလူးလာတော့ဘယ်လိုလဲ။နောက်ကျတော့တို့ကဘယ်လိုဘလူးဘူရချောင်းဘူရတော့မျိုးထဲမှာဒီတော့တင်းနဲ့ဆက်တယ်ရတော့အဲ့ဒါကတော့ကျန်လာရေးသေးတယ်ဟုတ်တယ်ဒါကလည်းမနာရေးသေးတယ်ဆိုတော့လည်းချောက်ပုံရတယ်ဘောရုံလိုကျွန်တော်ထင်တယ်ဗျာဟိုတော့ဘောရုံကဆိုတော့ဒီဘောရုံပါတဲ့ဇွန်နေ့ကကာလာရီကကျွန်တော်တို့ဒီအိပ်ကချနေတာကျွန်တော်တို့ဒီလုံးပေါ်မဲ့ကျွန်တော်ဂျမ်ပုံတွေချရတယ်ခါညာရေးအရင်းနေရာချရတယ်
လက်ရှိမှာတော့ပြောင်းပွဲယုံတွေအပါအဝင်တီးနှံပွဲယုံတွေလည်းပိတ်ထားကြရပြီးမူဝါဒအသည့်အပြောင်းလဲကိုစောင့်ကြည့်နေကြကြောင်းသူကပြောပါတယ်လက်ရှိပြောင်းဆိုင်ခင်းတွေကတော့ဒီဇင်ဘာလလောက်မှမှထွက်မှာကြောင်းအဲ့ဒီအချိန်ရောက်ရင်စီးပွားရေးလုပ်ငန်းတွေအတွက်လမ်းကြောင်းတက်ပေါ်လာမယ်လို့လည်းမျှော်လင့်နေတဲ့အကြောင်းသူက VOA ကိုပြောပါတယ်နောက်ချိုမှာတိုက်ပွဲတွေကြောင့်ဒေဆုံးထိခိုက်မှုတွေဖြစ်ပေမဲ့စိုက်ခင်းအများစုကမပြည့်စည်ဘူးလို့လည်းသူကပြောပါတယ်။နောက်ချိုဒေတာရင်းအဓိကစိုက်ပျိုးသီးနှံတစ်ခုကကြံစိုက်ပျိုးထုတ်လုပ်မှုဖြစ်ပြီးဒေတာရင်းတခြားဆက်တွေတိုက်ပွဲအတွက်မပြည့်စည်ဘူးဆိုရင်တော့ကြံစိုက်ပျိုးထုတ်လုပ်သူတွေအတွက်ညှော်လင့်ချက်ရှိနေသေးတယ်လို့လည်းသူကပြောပါတယ်။အရင်ဒီတော့
လည်းပါဆိုတော့ကျွန်တော်တို့ကိုယ်ကျွန်တော်တို့ဒီစိုက်လုံမှာကြတော့ဒီဒီကနေတော့စုံနေမှာကြာနေတယ်အခုကျွန်တော်တို့ပြီးလာတော့အဲ့ဒီနံပါတ်ကလည်းကြီးရတော့ဒီကိစ္စတော့အသက်ကိုဟိုဘယ်လိုပုံလဲတိုက်ခွဲလို့မဖြစ်သေးဘူးအောင်လဲကျွန်တော်တို့မပိတ်ထားသေးဘူးဆက်ရုံမဖြစ်ခဲ့ဘူးဆိုရင်တော့ဆက်ရုံကတော့ဝဲပါပဲဒါတော့သူဆက်ရုံကလည်းဒီကကတော့ဘာကြီးကြီးကြီးလည်းလာတာဆိုတော့အဆောင်ကြီးကြီးထိုက်ထားတဲ့ဒီနေ့ဆိုပါလေနိုင်ရတော့ကြောင်းလဲပါပဲဆက်လဲဘူးတော့ဟိုလာမသိတယ်ဘယ်လိုမှကျွန်တော်တို့ကျောင်းများသာရှိစီယာဒီကမှာနောက်မှာဒီကမှာနောက်ကောင်ကလေးတော့မှသူစိတ်ကြီးတော့ရော
ဒါပေမဲ့ဒေတာတွင်အလုတ်အကင်တွင်နဲ့စီးပွားရေးပြန်လဲလဲပတ်နိုင်ရေးကစည်ရေးအခြေအနေပေါ်မှာမူတည်နေပါတယ်။ကြောက်မဲဒေတာကန်ကိုနောင်နောင်ကအခုလိုပြောပါတယ
်။ဒါမှပိုချံမရှိဘူး။တော့ပတ်စံလည်းမရှိတဲ့ခါကျတော့ကောင်းတော့ကိုဒီစောင့်ဖို့တောက်ဖို့တွေဒုက္ခရောက်တယ်။ကောင်းတော့သူပြန်ဆမယ်ဆိုရင်လည်းဘယ်တော့မှဒါကြီးကလုတ်ရပြန်ဖွင့်မှမသိဘူး။အဲ့ဒီအချိန်မှာကျွန်တော်တို့ကလည်းအခက်အခဲရှိတယ်ဒါတူတည်းမဟုတ်ပါဘူးအကုန်လုံးပါပဲကျွန်တော်တို့မျိုးလုံးပဲအခုကအရန်ပုံပင်စိုးရင်နေတယ်ဆိုတော့ဒီစစ်ကြီးကဘယ်လောက်ထိကြာမလဲဆိုတော့ပဲစိုးရင်နေကြတာ
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာလည်းပြည်မတဲကနေဆက်နေရိတ်ခါနဲ့စေဝါသေးယူပို့ဆောင်မှုကန့်သတ်ခံထားရတာဖြစ်ပါတယ်ဒါပေမဲ့နေဆက်ဂိတ်တွေကနေပြည်သူအချင်းချင်းကုန်သွယ်မှုကဖြစ်ထွန်းလာနိုင်တယ်လို့ပြည်သူလွတ်တော်မဟာဥဖေတန်းကသုံးသပ်ပါတယ်ရှင်
အဲ့နေဇာကိတ်တွေပေါ့ရခုတော့ကျွန်တော်တို့ထင်ပါတယ်အဲ့နေဇာကိတ်တွေရှိမှာပေါ့ပြီးတော့ရေကိတ်တွေရှိမှာပေါ့စစ်တေတို့ခုတော့မောင်းတော့အဲ့လိုကိတ်တွေလည်းရှိပါတော့နေဇာဆိုတော့သူတို့ဟိုပြည်သူရှင်းချင်းအဲ့လိုကုန်ကူးသားရောင်းဝယ်မှုကတော့ဖြစ်လာနိုင်တယ်ပေါ့ကုန်တယ်ရှင်းဖြစ်လာနိုင်တယ်ပေါ့အစိုးရရှင်းချင်းဒါဆက်သွယ်မှုမရှိသေးတဲ့အောင်ပေါ့နော်ပြည်သူရှင်းချင်းအင်ဒီနေဇာတောက်လျှောက်ပေါ့အဲ့အိန္ဒိယနေဇာနေဇာဒီလိုလမ်းကောင်းတဲ့နေရာတွေမှာကိတ်တွေဖြစ်လာနိုင်တယ်ပေါ့သူတို့လည်းကုံစင်းလို့ဆိုတာကကြာကုံစင်းခက်တဲ့နေရာကခက်တဲ့နေရာကိုကုံစင်းတော့ပါတဲ့ပေါ်တဲ့နေရာကတော့ဝင်လာမှာပေါ့
အော်ဒါမဲ့ဒီဟိုတရားဝင်ဂိတ်ဖွင့်ပြီးတော့အဲ့လောက်တော့မလွယ်ဘူးပေါ့နော်။မောင်ကောမောင်ကိုဂိတ်ကြီးကအဲ့မောင်ကိုလမ်းကြောင်းကြီးကဝင်လာနေတာလည်းအရှင်မျိုးရှိပါတယ်။ဖီယိုအီမေရီကန်တန်ကနေစဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြန်လွှဲလွှဲကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bamiset@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရင်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည့်တဲ့အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
ခုတော့လူမှုရှုခင်းစီစဉ်ကိုဆက်ချင်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်လို့ကြောက်လှဲသွားတဲ့အခြေအနေတွေကြောင့်ရီမန်းချက်တွေအစီအစဉ်တွေဆွတ်လွတ်လိုက်ရသူတွေထဲမှာအမှုပညာသမားတချို့လည်းပါဝင်ပါတယ်။နေ့နေ့ချီပြီးစူးစမ်းခဲ့ကြတဲ့အမှုပညာအိမ်မက်တခုလက်တကမ်းလိုမှာလွှတ်ချလိုက်ရတဲ့တေးရေးတိတ်ဆိုကိုလင်းထက်ရဲ့အတွေ့အကြုံကိုမဆုမြတ်မောင်ကတင်ပြထားပါတယ်။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အတွက်ဒီကိုယ့်ရဲ့အလုပ်အကိုင်တွေစိတ်ကူးရီမှန်းချက်တွေကိုဆွတ်လွတ်လိုက်ရသူတွေထဲမှာအမှုပညာသမားတွေနဲ့ပါပါတယ်။ဆရာနာသိမ်းတဲ့အပေါ်ဆန့်ကျင်လို့ဖမ်းဆီးအရေးယူထောင်ချခံရသူတွေရှိသလိုဒီဖမ်းဆီးအရေးယူမှုတွေကြောင့်ပဲထွက်ပြေးတိမ်းရှောင်တောခုန်နေကြရတဲ့အမှုပညာရှင်တွေလည်းမနှဲလာပါဘူး။လက်ရှိအခြေအနေမှာလည်းဒီအမှုပညာအလု
ရဲ့အမှုပညာရှင်တွေထဲမှာတေးရီဂီတာဟူကိုလင်းထက်လည်းပါပါတယ်။ The Art of Freedom Festival မှာ The Best Music Award အပါအဝင်ဂီတာနဲ့ပတ်သက်တဲ့ဆုတွေကိုရယူတဲ့ဂီတာဟူတစ်ယောက်ဖြစ်ပါတယ်။ဆရာနာသိလိုက်တာကြောင့်သူစီစဉ်ထားတဲ့အမှုပညာအလုပ်တွေကိုလက်လွတ်လိုက်ရတယ်လို့ကိုလင်းထက်ကအခုလိုပြောပြပါတယ
်။ကျွန်တော်ကညီမကြီးမှာတော့ဒီတေးရဲ့စီရေးချက်မှုနဲ့ကျွန်တော်အတမွေးအကြောင်းပြုတယ်ပေါ့နော်ဆိုတော့တစ်ဆက်ထဲမှာဂီတမှုလည်းလုပ်တယ်ပေါ့ဂီတမှုလုပ်တာတော့အဓိကတော့ရုပ်ရှင်တွေပေါ့အဲရုပ်ရှင်နောက်ခံတေးဂီတတွေကိုကျွန်တော်တို့လုပ်ပါတယ်ပြီးတစ်ဆက်ထဲမှာကျွန်တော်ကြောင်ညာချင်းတွေအများဆုံးရေးပါတယ်ဆိုတော့ဒါကတော့ကျွန်တော်ရဲ့အဓိက main career အနေနဲ့လုပ်တယ်ပေါ့ဆိုတော့အာနာသိမ်းပြီးနောက်ပိုင်းမှာကျွန်တော်တို့ဒီ music production အကုန်လုံးက totally အလုံး close ရပ်သွားတယ်ပေါ့နော်ဆိုတော့ရပ်သွားတဲ့အခါကျတော့ကျွန်တော်တို့လောက်ကန်ရတာတွေဟိုဘာမှမရှိတော့တဲ့ဒီတာဖြစ်သွားတယ်ပေါ့နော်ဆိုတော့ကျွန်တော်ဆိုဒီအာနာသိမ်းပြီးဒီအာနာသိမ်းကျွန်တော်၄ရက်နေလောက်မှာပေါ့အာနာသိမ်းနေတဲ့၄ရက်နေ၄ရက်နေလောက်မှာကျွန်တော်စာချုပ်တွေချုပ်ဖို့စဉ်းစားရမျိုးရှိတယ်ပေါ့ဆိုတော့ဒါတွေအကုန်လုံးလည်းရက်သွားတယ်ပေါ့ဆိုတော့ပြောရမယ်ဆိုရင်အကုန်လုံးဟိုရက်သွားတဲ့အနေဒါဖြစ်သွားတယ်ပေါ့ဒီလိုပဲကျွန်တော်ထင်တယ်အမှုပညာအတိုင်းဝန်းမှာရှိကြတဲ့ညီကောင်တို့ကတူတောက်ချင်းစီလေအဲ့လိုပဲဖြစ်လိမ့်မယ်ကျွန်တော်ဒီလိုပဲယူဆရတယ်ပေါ့ဟုတ်ကဲ့
အခုတော့ကိုလင်းထက်ကဒီအမေရိကန်မှာရောက်နေတယ်ဆိုတော့တကယ်လို့များပေါ်တော့မြန်မာနိုင်ငံမှာဆက်ရှိနေမယ်မြန်မာနိုင်ငံရဲ့အခြေအနေကလည်းဒီအာနာသိမ်းထားတာမျိုးမဟုတ်ဘဲနဲ့အရင်အခြေအနေမျိုးဆက်ရှိနေမယ်ဆိုရင်တော့အခုချိန်မှာဂီတနဲ့ပတ်သက်လို့ဘာအလုပ်တွေလုပ်နေမယ်လို့ရောပြောနိုင်လဲရှင
်ကျွန်တော်ရဲ့ main အဓိက main career တော့ဒီကြောင်ညာသချင်းတွေဖြစ်တယ်ကျွန်တော်ညာတွေလည်းဆက်ပြီးတော့လုပ်နေမှာပေါ့နော်ကျွန်တော်တို့ကဒီကြောင်ညာနဲ့ပတ်သက်ပြီး company လေးကျွန်တော်တို့ကျွန်တော်သချင်းတွေလုပ်တဲ့ provide လုပ်တဲ့produce လုပ်တဲ့ company လေးတခုကိုကျွန်တော်ထားထားတယ်။နောက်အဲ့ဒီကနေပြီးတော့ကျွန်တော်ထပ်ပြီး career တခုတွေတက်ထွှေ့လာတာဒီရုပ်ရှင်နောက်ခံတေးဂီတာပေါ့နော်။ဆိုတော့ကျွန်တော်ရုပ်ရှင်နဲ့ပတ်သက်ပြီးပိုပြီးစိတ်ဝင်စားလာတယ်ပေါ့။ဆိုတော့ရုပ်ရှင်တေးဂီတာတွေကိုဖန်တီးရတဲ့အနေအထားမှာကျွန်တော်ဆက်ပြီးရှိနေမယ်လို့ကျွန်တော်ဒီလိုယူဆရပေါ့နော်
။အခု American မှာတော့ဒီ Colin Tech ဒီဟိုနေဦးတော်လန်ရေးရမွေပွဲတွေဆိုတာတွေ့ပါတယ်ဆိုတော့ကိုပိုင်အတွက်ကောအမှုပညာအလုပ်တွေကိုဘယ်လောက်လုပ်ဖြစ်လဲရှင်
။အခုအချိန်ဒီမှာတော့အဲ့လိုရေးပြတာတော့ကျွန်တော်တို့ရေးလိုက်တိုင်းလေဒီတော်လိုင်းနဲ့ပတ်သက်တဲ့ချင်းတွေပဲပြန်ပြီးတော့လုပ်ဖြစ်နေတယ်ပေါ့နော်။တခြားသောချင်းတွေတခြားသော music တွေတော့ကျွန်တော်တို့မလုပ်ဖြစ်ဘူးပေါ့နော်။ဆိုတော့ကျွန်တော်နဲ့ပတ်သက်တဲ့ဒီဟိုဇန်ညွန်ရေးရဲ့ Korean ကိုကျွန်တော်ပြောဖြစ်နေတယ်။ကျွန်တော်တို့အကြည့်ချက်တွေပြောင်းနေတယ်လို့ကျွန်တော်တို့အမှုပညာနဲ့ပတ်သက်ပြီးတော့ဖန်တီးဖို့ရန်အတွက်အလုံးကိုကျွန်တော်တို့ဟိုစူးစမ်းယူနေရတယ်ပေါ့နော်။ကျွန်တော်တို့ဆို guitar guy light ပြီးတော့နောက်တစ်ခုခုနကကိုယ့်ရေကိုယ့်မြင်မဟုတ်ဘူး။ဒီမှာလည်းအလုံးဓာတ်တွေကတော့ဟိုပြောရမယ်ဆိုရင်တော့ဟို ခက်ခဲကိုစီရောရှိကြရပါတော့ဆိုတော့ homesick ဖြစ်တာတွေရောတခြားဟာတွေရောနိုင်ငံကဒီလောက်ခက်ခဲဖြစ်နေတဲ့အချိန်ကြားတွေမှာဆိုတော့လုံချင်ခိုင်စစ်စိတ်တွေလည်းနဲတော့နဲနေတယ်ပေါ့နော်ဆိုတော့ဒါပဲအမှုပြည်တော်ဘာဆိုတဲ့အခါကျတော့အမှုပြည်တဲ့ဘက်တည်းဖန်တီးတဲ့စိတ်တွေကမကုန်ဘူးမကုန်တဲ့အခါကျတော့ဒီမှာဒေါ်လာရင်းနဲ့ပတ်သက်လို့ရံပုံငွေပွဲတွေရှိတယ်အဲဒီတောက်လျှောက်လုပ်နေတဲ့ပွဲတွေမှာကျွန်တော်တို့အနေနဲ့ပါဝင်ပြီးတော့ကိုတက်နိုင်တဲ့အားနဲ့ပေါ့နော်ဒါတော့တောက်လျှောက်ကိုကျွန်တော်တို့ဆက်ပြီးတော့လုပ်ဆောင်နိုင်မျိုးရှိပါတယ်ဟုတ်
ကိုလင်းထက်ရေးခဲ့တဲ့တခြင်းတွေထဲမှာပြောရမယ်ဆိုရင်ဒီ2013ခုနှစ် SEA Game အတွက်ကိုရေးခဲ့တဲ့တခြင်းကဒီ theme song အဖြစ်နဲ့ရွေးခံခဲ့ရပါတယ်ဆိုတော့ဒါနဲ့တစ်ဆက်တည်းမေးချင်တာကမြန်မာနိုင်ငံကဟိုအနုပညာသမားတွေပေါ့လေကိုလင်းထက်တို့လို့ဒီအနုပညာရှင်တွေအနေနဲ့ကဒီအရှေ့တောင်အာရှနိုင်ငံတွေမှာရှိတဲ့တခြားအနုပညာရှင်တွေတွင်နဲ့ရှင်လို့ရှိရင်အခုအချိန်မှာဒီအခြေအနေအချိန်ခါကြောင့်ပေါ့နော်ဖန်တီးနိုင်စွမ်းမှာနောက်ကျကျန်ခဲ့တယ်လို့မြင်လားရှင်
ဟိုပြောလို့ရတာပေါ့နော်ကျွန်တော်တို့ရဲ့အဓိကတိုက်ပီပါပြဿနာကဒီဥပဒေပေါ့နော်ဒီအနုပညာရေးပတ်သက်တဲ့ဥပဒေကိုကျွန်တော်တို့မပြင်ဆင်နိုင်သေးဘူးပေါ့နော်ဆိုတော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီ rise နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အလွန်နေရပေါ့ဒီ2015နောက်ပိုင်းပေါ့နော်သူကဘာလဲဆိုတော့ app တွေထွက်လာတယ်ဒီ app တွေကနေပြီးတော့မှတစ်ဆင့်ဒီဟိုအခကျင်းငွေတွေပေးပြီးတော့မှနားထောင်လို့ရတဲ့ပုံစံဖြစ်လာတော့အနုပညာသမားတွေတော်တော်များအဆင်ပြေလာတယ်ဒါပေမဲ့ဒီကာလအတော်အတွင်းထဲမှာပဲအဲ့လိုဒီ juice လိုဟာမျိုးပေါ့နော်ဆိုတော့ white color လောက်ခံရတာလည်းပါတယ်ပေါ့ဆိုတော့သူတို့တွေလည်းထွက်သွားရတယ်ပေါ့နော်ဆိုတော့အားလုံးကဟိုပွင့်လင်းပြောရင်ဟိုတကယ်တော့ဒီအချိန်မှာ platform တွေကတော့ပျောက်ကုန်နေပေါ့နော်ပျောက်ကုန်တဲ့အခါကျတော့ကျွန်တော်တို့ international မှာတော့ဒီ platform တွေကတော့ရှိနေတဲ့အခါကျတော့ news industry ရလဲပတ်လို့ရတယ်အခုဒီလက်ရှိအခြေအနေမှာတော့ကျွန်တော် news industry ကဘာနဲ့လဲပတ်မှန်းမသိတော့တဲ့အနေထားတော့ရောက်လာတာပေါ့နော်ဆိုတော့ကျွန်တော်တို့ကဒီမှာအဓိကတော့အခု YouTube ရှိမယ်နောက် Facebook တို့ဘာလို့ဒီကနေပြီးတော့သွားနေရရှိတယ်ဒါပေမဲ့အဲ့လိုပဲဒီစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီစစ်တပ်ရဲ့ဟိုအခြေအနေတွေကြောင့်မလို့ဆိုပြီးတော့နိုင်ငံတကာကနေပြီးတော့ပိတ်ဆို့တာမျိုးရှိနေတဲ့အခါကျတော့ဒါတွေကလည်းတကယ်တော့ပွင့်လင်းပြောရင်ဟိုအရင်အလုပ်ဖြစ်တဲ့အနေထားတော့ရှိမနေဘူးပေါ့နော်ဒါပေမဲ့အဲ့ဒီကြားထဲကနေပဲကျွန်တော်တို့ညီမရှင်တွေအကုန်လုံးလည်းအတတ်နိုင်ဆုံးတိုးထွက်ပြီးတော့လုပ်နေကြတာမျိုးတွေကျွန်တော်တို့မြင်တော့မြင်တော့ဒါပေမဲ့အမှုပညာသမားဆိုတော့အမှုပညာမလုပ်ဘဲနဲ့လည်းရှင်းတယ်လို့မရအောင်လေနော်ဆိုတဲ့ခါကျတော့ဒါတွေကိုစူးစမ်းပြီးတော့လိုက်ရှာနေရနေတာဖြစ်တာပေါ့သူများနိုင်ငံတွေကတော့ဆိုလို့ရှိရင်တော့ဖြစ်အခွင့်အရေးတွေအများကြီးရှိတာပေါ့ဆိုတော့ app တွေလည်းကောင်းကောင်းတုံးလို့ရတယ်ဥပဒေကလည်းအများကြီးကာဝေပေးထားတယ်ဆိုတဲ့ခါကျတော့ပို့ပြီးတော့အဆင်ပြေတာပေါ့နော်
အခုနောက်တစ်ဆက်တည်းမေးချင်တာတစ်ခုပေါ့နော်အဲ့ဒါကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့် freedom of expression မှာအနုပညာသမားတွေအတွက်ကဒါသက်အရေးကြီးမယ်လို့ထင်ပါတယ်အဲ့တော့ကိုလင်းထက်ဆိုရင်လည်းကိုရေးချင်တာပေါ့နော်တရေတရားအနေနဲ့ကိုရေးဖွဲ့ချင်တာကိုလွတ်လွတ်လပ်လပ်ရေးဖွဲ့နိုင်မှသာလေကိုယ့်ရဲ့စိတ်ကြိုက်ဖန်တီးမှုဆိုတာမျိုးဖြစ်မှာပေါ့လေဆိုတော့အဲ့ဒါမျိုးတွေကိုထိ ंछ ုတ်ထားမယ်ဆိုရင်ကိုယ့်ရဲ့ဖန်တီးမှုတွေကိုပေါက်ခတ်ထားတယ်လို့ဖြစ်မယ်လို့ရောကိုလင်းထက်မြင်လားရှင
်ကျွန်တော်တို့ဒီ2013နောက်ပိုင်း2013 2014လောက်ကနေစပြီးတော့ဒီအနုပညာဖွံ့ဖြိုးမှုကမြန်မာပြည်မှာတော်တော်ဟိုဖွံ့ဖြိုးလာတယ်လို့ပြောလို့ရတယ်2015နောက်ပိုင်းမှာတော့ပို့ပြီးဖွံ့ဖြိုးတယ်ပေါ့နော်ဆိုတဲ့အခါကျတော့ဟိုလွတ်လပ်စွာရေးသားခွင့်တော့လွတ်လပ်စွာပြောဆိုခွင့်တော့ဒီလူ့ခွင့်ရေးတော့ဆိုတဲ့ဟာကတော့ဒါကြက်ကြဲလောလောပေါ်လာတယ်ပေါ့နော်ဆိုတော့ပြောလာတဲ့အနေထားနေပြီအခုအာဏာသိမ်းပြီးနောက်ပိုင်းမှာလုံးဝအားလုံးကိုအတိပြန်ပြီးတော့ပိတ်ချတဲ့အနေထားမျိုးပြန်ဖြစ်လာတယ်ဆိုတဲ့အခါကျတော့ဒါပေမဲ့အရင်တုန်းကလို့တော့ဟိုဟိုလုံးဝပြီးဆိုတော့လုံးဝ dark လောက်လိုက်ပြီးတော့ပိတ်လိုက်လို့ရတဲ့အနေထားတော့မဖြစ်ဘူးဆိုတာနီးပညာအားဖြင့်ပေါ့နော်နီးပညာရဲ့အကူအညီကြောင့်ကျွန်တော်တို့အဲဒီဘက်ကဟိုကျွန်တော်တို့ပေးခြင်းတဲ့ message တွေပို့ခြင်းတဲ့တခြင်းတွေကိုတော့အခုချိန်ထိပို့လို့ရနေတာပေါ့နော်လုံးလို့ရနေတယ်ပြည်စဲပဲဖြစ်တယ်ပေါ့သို့တော်ညာ limitation ဖြစ်တာတော့ပြည်တွင်းမှာရှိကြတဲ့အမှုပညာရှင်တွေအတွက်ကြတော့ဆိုလို့ရှိရင်ဒါအရောက် limitation ဖြစ်လုံးနေပေါ့နော်သူတို့ကြတော့လေဒီအန်နီရီဇာတွေမှာဟိုလောက်ကကြရတာရှိတဲ့အခါကျတော့ဟိုနည်းနည်းတော့ခက်ခဲတယ်ပေါ့နော်
American ပြည်တော်စုမှာရောက်နေတဲ့တေးရီဂီတာဟူကိုလေးထက်ဖြစ်ပါရဲ့ရှင်။ဆရာနာတင်လိုက်တဲ့အတွက်ရည်မှန်းထားတဲ့အမှုပညာအလုပ်တွေကိုဆွတ်လွတ်လိုက်ရတဲ့ကတယောက်ဖြစ်ပါရဲ့။နှစ်နဲ့ချီတိဆောက်လာတဲ့အိမ်မက်တွေရုတ်တရက်ပြောင်းသွားပြီမဲ့ဒီအိမ်မက်တွေကိုဒီနေ့မှာတော့ပြန်ပြီးတော့အကောင့်ထဲပေါနိုင်မယ်လို့ယုံကြည်နေကြဆဲဖြစ်ပါရဲ့ရှင်။ကျွန်မစုမြတ်မော်ပါ
။လူမှုရှုခင်းဖြစ်ပါရဲ့။ VOA ရုတ်တရက်တင်းလာနေမနေ့ကင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအတွက်ပထဝီနိုင်ငံရေးရာနဲ့စီးပွားရေးဦးစားပေးသတ်မှတ်ချက်အများပြအတွက်အင်ဒိုပစိဖိတ်ဒေသဟာဗဟိုချက်ဖြစ်ပါတယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေးရာဆိုင်ရာလက်ထောင်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရစ်တန်ဘရင့်ကမကြာခင်ကလုပ်တဲ့လွှတ်တော်ကြားနာပွဲမှာပြောဆိုခဲ့ပါတယ်
with over half the world's population and 2/3
of the world's ကဘာလူရေထွက်ကျော်ရှိပြီးတော့ကဘာစီးပွားရေးရဲ့သုံးဖို့နှစ်ပုံရှိတဲ့ဒေသဟာဆိုရင်27ရာစုအတွင်းကဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးမှုရဲ့အချက်အချာဖြစ်ပါတယ်ကျွန်တော်တို့ရဲ့မြို့သားလုံခြုံရေးမဟာဗျူဟာအရဒေသတွင်းဖွံ့ဖြိုးတိုးတက်မှုတွေမှာကျွန်တော်တို့အကျိုးစီးပွားစံတန်ဖိုးတွေနဲ့အညီအသေးချာဖြစ်ထွန်းလာရေးကကျွန်တော်တို့နိုင်ငံရဲ့အရေးကြီးတဲ့မြို့သားအကျိုးစီးပွားဖြစ်ပါတယ်အမေရိကန်တွေရဲ့နေစဉ်လုံခြုံရေးနဲ့ကြွယ်ဝတိုးတက်ရာဆိုရင်အင်ဒိုပစိဖိတ်ဒေသလွတ်လပ်ပွင့်လင်းမှုချိတ်ဆက်မှုရှိပြီးတော့ဖြစ်ထွန်းစီပြမှုလုံခြုံတည်ငြိမ်မှုရှိရေးပေါ်မှာမိတည်နေပါတယ်
။ဒေသရင်းကမိတ်ဖက်တွေနဲ့မဟာမိတ်တွေကိုကူညီနိုင်ရေးအတွက်အမေရိကန်တို့ကလွတ်လပ်မှုနဲ့လုံခြုံရေးကိုဦးစားပေးတဲ့ဆောင်ရွက်ချက်အများအပြားမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်နေတယ်လို့လည်းလက်ထောင်နိုင်ငံဆိုင်ရဲ့ဝန်ကြီးခရစ်တင်ဘရင့်ကပြောပါတယ်။
For example, the United States has long supported the people of Burma, and we will
come up to American ပြည်တော်စုဟာမြန်မာပြည်သူတွေကိုကာလရှည်ကြာပံ့ပိုးကူညီနေပြီးတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်လည်ရောက်ဖို့အတွက်ငြိမ်းချမ်းစွာဆောင်ရွက်မှုအားလုံးကိုဆက်လက်ပံ့ပိုးသွားမှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့လူ့ခွင့်ဆိုင်ရာအရေးကိစ္စတွေကိုပို့ပြီးတော့သိရှိလာရေးအတွက်လည်းနိုင်ငံတကာအတိုင်ဝန်းနဲ့ဆက်ပြီးတော့ပူးပေါင်းဆောင်ရွက်နေပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ချင်းချောင်းမှုသတင်းချက်လက်တွေကိုဂျပန်တောင်ကိုရီးယားတို့နဲ့ချိန်နဲ့တပြေးညီဖလှယ်ရေးအတွက်ယနေ့အတည့်ကလည်းတည်ထောင်ထားပါတယ်။
အင်ဒိုပစိဖိတ်ဒေသအရေးဟာကျွန်တော်တို့ရဲ့လုံခြုံရေးနဲ့ကျွယ်ဝတိုးတက်ရေးအတွက်အရေးကြီးတဲ့အချက်ကိုအလေးထားတဲ့နည်းတူတရုတ်ရဲ့ချင်းချောက်မှုတိုးလာနေတာကိုလည်းအသိအမှတ်ပြုထားကြောင်းလက်ထောင်နိုင်ငံခြားရေးဝန်ကြီးခရစ်တင်ဘရင့်ကပြောပါတယ
် The PRC is the only state with the
နိုင်ငံကချင်းချင်းကိုပုံစံသစ်သွင်းလိုတဲ့ရွေထားတဲ့တခုတည်းသောနိုင်ငံကတရုတ်ဖြစ်ပြီးတော့ဒီလိုလုပ်ဖို့အတွက်စီးပွားရေးတန်တမာရေးစီးရေးသတင်းချက်လက်နည်းပညာဆရာတို့ကိုလည်းတိုးမြှင့်လှုံ့ဆော်နေပါတယ်
တရုတ်နယ်ရှင်ပီခိုင်ခိုင်မာမာရွေးချယ်စရာတွေပံ့ပိုးပေးရတဲ့အတွက်ကျွန်တော်တို့မဟာမိတ်တွေနဲ့မိတ်ဖက်တွေကလိုလားနေကြတယ်လို့လည်းလက်ထောင်နိုင်ငံခြားရေးဝန်ကြီးခရစ်တင်ဘရင့်ကပြောပါတယ်။ဒါကြောင့်လဲအင်ဒိုပစိဖိတ်ဒေသတွင်းငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်မဟာဗျူဟာရည်မှန်းချက်တွေအောင်မြင်ရေးအမေရိကန်ပြည်ထောင်စုကအင်ဒိုပစိဖိတ်ဒေသတွင်းတည်ရှိမှုနဲ့ရင်းနှီးမြှုပ်နှံမှုကိုဆက်လက်တိုးမြှင့်သွားမှာဖြစ်ပါတယ်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အာဘောကိုတင်ပြလို့ပြီးပါပြီ
။အခုကြားခဲ့ရတာကတော့ဘေကန်ဆိုးရရဲ့အာဘောသာဖြစ်ပြီး VOA ရဲ့အာဘောမဟုတ်ပါဘူးခင်ဗျာ။ VOA ရုပ်သံကနေအင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA ကိုစာပေးဖို့လိုတဲ့ဆိုရင် bumis@voanews.com ကို email နဲ့ပို့နိုင်တယ်လို့ VOA ရဲ့ Facebook Messenger ကလည်းပို့နိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။သမ္မတရွေးကောက်ပွဲအတွက် Republican Party ရဲ့သမ္မတလောင်းအဖြစ် Donald Trump ကိုပါတီညီလာခံကရွေးချယ်လိုက်ပါတယ်။မနက်ခင်းမှာကျင်းပတဲ့ Republican Party ညီလာခံမှာပဲသူနဲ့အတူရှင်ပြိုင်မဲ့ဒုတိယသမ္မတလောင်းအဖြစ် Ohio ပြည်နယ်အထက်တွတ်တော်မှ JD Vance ကိုရွေးချယ်လိုက်ပါတယ်။ Hillbilly Alecki ဆိုတဲ့စာအုပ်နဲ့ထင်ရှားလာတဲ့အသက်39နှစ်အရွယ် Vance ဟာ2016သမ္မတရွေးကောက်ပွဲမှာ Trump ကိုကန့်ကွက်ခဲ့တဲ့သူတူပါ။ဒါပေမဲ့သမ္မတတာဝန်ထမ်းဆောင်တဲ့အခါမှာတော့ Trump ရဲ့ဆောင်ရွက်ချက်တွေကြောင့်သူ့ရဲ့အမြင်တွေပြောင်းလဲသွားခဲ့တယ်လို့ Vance ကဆိုပါတယ်။ဒီတနေ့တည်းမှာပဲ American သမ္မတဟောင်း Donald Trump ရင်းဆိုင်နေရတဲ့နိုင်ငံတော်လုံခြုံရေးရှုဝယ်မှတ်တမ်းတွေကိုပြန်မအပ်လို့သူ့ပေါ် stress ဆိုထားချက်တွေကို Federal တရားသူကြီးတူကတင်းလာနေမှာပယ်ဖျက်လိုက်ပါတယ်။တကယ်လို့အထူးစုံစမ်းစစ်ဆေးမှု Jack Spitz ကိုတရားရေးဌာနကတရားမဝင်ခန့်အပ်ထားတာဖြစ်တယ်ဆိုတော့ Trump ရှင်းနေတဲ့ရှောင်ရွက်ချက်ကို Florida ပြည်ထဲခရိုင်တရားသူကြီး Erin Cannon ကသဘောတူလိုက်တာပါ။ကုလသမဂ္ဂမှာတော့မြန်မာစစ်ကောင်စီဟာပြည်တွင်းစစ်ရှောင်ဒုက္ခသည်စခန်းတွေကိုထိ ंछ ုပ်ပြီးဒုက္ခသည်တွေကိုလူသားတိုင်းတွေလိုအသုံးချနေတယ်လို့အမေရိကန်နိုင်ငံကပြောလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်လက်ထောက်သံမကြီးရောဘတ်ဒူးကတနင်္လာနေ့ကအဲ့ဒီလိုဆွဆွဲပြောဆိုခဲ့တာပါ။ကလေးတွေကိုလည်းစစ်ကောင်စီကအတင်းကျပ်တပ်သားစုဆောင်းနေတယ်ဆိုတဲ့ခိုင်မာတဲ့သတင်းတွေရရှိထားတယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံမှာဒီမျိုးတင်းမာမှုတွေပေါ်ပေါက်လာနိုင်ပြီးလူသားချင်းစာနာထောက်ထားမှုအခြေအနေတွေပိုဆိုးဝါးလာချေရှိတယ်လို့လည်း Wood ကပြောသွားခဲ့ပါတယ်။ခုတော့အစီအစဉ်ကိုဆုံးသတ်ပြစေခင်ဗျာ ဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လွှင့်မှုကမတ်သိန်ကြီးထိုက်ပါ VOA ရုပ်သံမနေ့ပိုင်းအစီအစဉ်ကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးဆန္ဒဘဝထထူမြတ်သိဖြစ်ကြပါစေလို့ဆုတောင်းပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်တမောင်သားပါ